Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုရညာညာဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် View American တန်ကနေ2024ခုနှစ်ဇွန်လ6ရက်တနင်္ဂနွေနေ့ညပိုင်းမှာပါသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအင်ဒိုမီတာ32 51နဲ့ line meter 190ပြင် View ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဆန်လွှင့်နေပါခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဥရောပပါလီမန်ရွေးကောက်ပွဲတွေနိုင်ငံ20မှာကျင်းပနေပါတယ်။တခါပြည်နယ်အတွင်းဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားသူမြန်မာစစ်သား130ကျော်ကိုဘင်္ဂလားဒေ့ရှ်ကဒီနေ့ပြန်ပို့ခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပါပါခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်အပတ်စဉ်ကဏ္ဍတွေမှာတော့ရင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်နဲ့အတူအပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ကျွန်တော်တို့တောင်းဆိုချင်တာတစ်ခုပဲရှိတာကတော့ဒီအယတားပြစ်မှတ်တွေကိုပေါ့နော်တတ်နိုင်ဆုံးဆောင်လဲနိုင်ဖို့ပေါ့နော်စစ်ကောင်စီကိုတောင်းဆိုချင်တာပဲပေါ့နော်ဆိုတော့ကျွန်တော်တို့ Greenie ပြည်မှာပြီးခဲ့တဲ့တပတ်ထဲမှာဆိုရင
် KND မျိုးသားကာကွယ်တပ်ဖွဲ့ KNDF ရဲ့ဥက္ကဋ္ဌခွန်ဘီဒူပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်ပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြေမှမီဒီယာမြင်ကွင်းမြင်ကွင်းချက်မတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်လိုက်နဲ့ကျွန်တော်ဂျန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဥရောပပါလီမန်ရွေးကောက်ပွဲအတွက်အဖွဲ့ဝင်နိုင်ငံ20ကမဲယုံနေမှာဒီကနေ့ဇွန်လ9ရက်နေ့မှာမဲပေးနေကြပါပြီ။ဒီရွေးကောက်ပွဲက EU ရဲ့နိုင်ငံရေးရည်တည်ချက်ကိုလက်ရဘဲရင်သွားစေနိုင်ပြီးကမ္ဘာစီးပွားရေးအင်အားအကြီးဆုံးကုန်သွယ်ရေးအုပ်စုကြီးရဲ့အနာဂတ်ကိုလည်းလက်ရှိအခြေအနေကနေလမ်းကြောင်းပြောင်းသွားစေနိုင်ပါတယ်။ဥရောပပါလီမန်အမတ်နေရာ920အတွက်မဲပေးနေကြတာမှာမဲဆန္ဒရှင်တွေအနေနဲ့ယူကရိန်းစစ်ပွဲရွှေ့ပြောင်းအခြေချနေထိုင်သူများအရေးဥရိယာတီပြောင်းလဲမှုရဲ့လက်သမားတွေအပေါ်တက်ရောက်မှုစတဲ့အကြောင်းအရာတွေကထိပ်တန်းကပါဝင်နေပါတယ်။လူထုစစ်တမ်းတွေအရာကတော့ဥရောပသမဂ္ဂကိုလိုလားတဲ့ပါတီတွေကလက်ရှိအတိုင်းအများစုဆက်အနံ့ရဖို့ရှိနေပေမဲ့နယ်သာလန်နိုင်ငံက Gadwalders နဲ့ပြင်သစ်က Marine Le Pen တို့ဦးဆောင်တဲ့လက်ရဆောင်အုပ်စုတွေကအရင်ကတည်းကပိုပြီးဒီရွေးကောက်ပွဲမှာအနံ့ရမှုပိုများလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်အဲ့ဒီလိုဖြစ်ခဲ့ရင် EU အနေနဲ့ဥပဒေပြူရေးကိစ္စတွေနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။ EU အမတ်တွေဟာဗန္ဒရေးဆိုင်ရာကိစ္စတွေကနေဥရုယာတီပြောင်းလဲမှုအထိဆုံးဖြတ်ပိုင်ခွင့်ရှိကြပါတယ်။ EU အမတ်တွေအနေနဲ့အခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေလက်သမားတွေကိုအမတ်တော်ကြီးပေးရေးကိစ္စယူကရိန်းကိုအကူအညီပေးရေးစတဲ့ဗန္ဒရေးဆိုင်ရာဆုံးဖြတ်ချက်တွေအပြင်ဩဇာကြီးတဲ့ဥရောပကော်မရှင်အတွက်ခန့်အပ်တာဝန်ပေးဖို့ကိုလည်းဆုံးဖြတ်ပေးရမှာဖြစ်ပါတယ်ခင်ဗျာ။
ရုရှားရဲ့နောက်ဆုံးပေါ်အစင်းမြင့်တိုက်လေရင် Sukhoi Su-57 တစ်စင်းကိုရုရှားနိုင်ငံအတွင်းမှာယူကရိန်းတပ်ဖွဲ့တွေထိအောင်တိုက်ခိုက်နိုင်ခဲ့ကြောင်းကောင်းငင်ဂျူရုကရိုက်ယူထားတဲ့ဓာတ်ပုံထောက်ထားတွေနဲ့အတူယူကရိန်းစစ်ထောက်လိုင်းဌာနကအတည်ပြုပြောဆိုလိုက်ပါတယ်။ရုရှားတိုက်လေရင်ကိုဘာနဲ့တိုက်ခိုက်ခဲ့တယ်၊ဘယ်တပ်ဖွဲ့ကတိုက်ခိုက်ခဲ့တယ်ဆိုတာတော့ယူကရိန်းစစ်ထောက်လိုင်းရဲ့ Telegram လူမှုကွန်ရက်ကထုတ်ပြန်ချက်မှာတော့ဖော်ပြမထားပါဘူး။Fighter bomber လို့သူကိုယ်သူအမည်ပေးထားပြီးတော့လူသိများတဲ့ရုရှားနိုင်ငံသားစစ်လိုလားသူ blogger ကတော့SU-57 တိုက်ခိုက်ခံရတဲ့တရေမှန်ကန်ကြောင်းနဲ့အဝေးထိန် drone နဲ့တိုက်ခိုက်ခံရတာလို့လည်းပြောပါတယ်။ Ukraine စစ်ထောက်လိုင်းဌာနကတော့ရုရှားတပ်တွေနဲ့တိုက်ခိုက်နေတဲ့ Ukraine နိုင်ငံတဲကရှေ့တန်းစစ်မျက်နှာနဲ့366မိုင်လောက်အကွာမှာရှိတဲ့ Akhtum Base လင်ခွဲမှာရပ်ထားစဉ်ရုရှားတိုက်လေတိုက်ခိုက်ခံရတာဖြစ်တယ်လို့ပြောပါတယ်။ဂျူလာ9ရက်နေ့က SU-57 တိုက်လေရင်အကောင်းပကတိရပ်ထားတဲ့ပုံနဲ့နောက်တရမှာလေရင်အနီးပောက်ခွဲမှုကြောင့်ဂျိုက်ကွန်ကြီးဖြစ်နေတဲ့ပုံတွေကိုလည်းယူကရိန်းစစ်ထောက်လိုင်းက Telegram လူမှုကွန်ရက်မှာဖော်ပြခဲ့တာပါခင်ဗျာ
။မြောက်ကိုရီးယားကမစင်နေတဲ့အမိုက်တွေထည့်ထားတဲ့မိုးပြံပူပေါင်းတွေတောင်ကိုရီးယားနိုင်ငံနဲ့ကြားခဲ့တာကိုလက်စားချေတဲ့အနေနဲ့မြောက်ကိုရီးယားအစိုးရကိုဆန့်ကျင်တဲ့အတန်ချက်ဆက်တဲ့ဝါဒဖြန့်ပြောဆိုတဲ့အစီအစဉ်ကိုတောင်ကိုရီးယားကပြန်လည်စတင်လိုက်ပါတယ်။နိုင်ငံနယ်စပ်ဒေသမှာအတန်ချက်ဆက်တွေတက်ဆင်ပြီးဒီကနေ့တင်းတင်းကြပ်ကြပ်ကစပြီးတော့အတန်လွင့်ကျင်ညာသွားဖို့အမျိုးသားလူမျိုးရေးအကြံပေးအဖွဲ့ဥက္ကဋ္ဌချန်းဟိုဂျင်းဦးဆောင်တဲ့စီဝေးဘွဲကနေဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းတောင်ကိုရီးယားသမ္မတရေဟုံးကကျင်ညာချက်ထုတ်ပြန်ပါတယ်။တောင်ကိုရီးယားရဲ့အဲ့ဒီလိုလှုပ်ဆောင်မှုကမြောက်ကိုရီးယားကိုအမျက်ထွက်စေမှာဖြစ်တယ်လို့တံပြန်လက်စားချက်မှုလည်းလှုပ်ဆောင်လာနိုင်ပါတယ်။မြောက်ကိုရီးယားကမိုးပြံပူပေါင်းနေတဲ့ကျဲခဲ့တဲ့အတွက်တောင်ကိုရီးယားနိုင်ငံအတွင်းစိုးရိမ်မှုနဲ့မတည်ငြိမ်မှုတွေဖြစ်စေခဲ့တယ်လို့အမျိုးသားလူမျိုးရေးအကြံပေးချမ်းနဲ့တခြားတောင်ကိုရီးယားလူမျိုးရေးဆိုင်ရာအရာရှိတွေကယူဆခဲ့ကြပြီးအနာဂတ်မှာဖြစ်ပေါ်လာမယ့်တင်းမာမှုတွေအတွက်တောင်မြောက်ကိုရီးယားမှာလုံးဝတာဝန်ရှိတယ်လို့ပြောပါတယ်မြောက်ကိုရီးယားဘက်ကဝါဒဖြန့်ချေစာတွေပါတဲ့မိုးပြံပူပေါင်းတွေ တောင်ကိုရီးယားကိုကျဲချခဲ့ပြီးရပ်ပိုင်းအကြာပြီးခဲ့တဲ့မေလကုန်ပိုင်းကစလို့မြောက်ကိုရီးယားကမစင်နေတဲ့အမိုက်တွေထည့်ထားတဲ့အရာနဲ့ချီနဲ့မိုးရွာမှုပေါင်းတွေတောင်ကိုရီးယားနိုင်ငံနဲ့ကျဲချခဲ့တာပါခင်ဗျာ
အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9390ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်တန်ကနေတင်းငွေနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာဣသရေလနဲ့ဟာမတ်အဖွဲ့နှစ်ဖက်စလုံးဟာအရွယ်မရောက်သေးတဲ့ကလေးငယ်တွေရဲ့အခွင့်အရေးတွေကိုချိုးဖောက်နေပြီးလက်ရှိဖြစ်နေတဲ့စစ်ပွဲကာလအတွင်းကလေးငယ်တွေကိုအန္တရာယ်တွေနဲ့ရင်ဆိုင်ရအောင်ဖန်တီးနေကြတယ်ဆိုတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကရှေ့သတင်းပတ်အတွင်းလူညုံရေးကောင်စီမှတင်ပြဖို့ရှိပါတယ်။ကမ္ဘာတဝန်းကလေးငယ်တွေကိုအန္တရာယ်ဖြစ်စေပြီးချင်းချောက်မှုတွေပြုလုပ်နေတဲ့နိုင်ငံတွေနဲ့လက်နက်ကင်အုပ်စုတွေအကြောင်းအတွင်းရေးမှူးချုပ်ကနှစ်စဉ်ကြောက်ရွံ့ထားတဲ့စစ်တမ်းထဲမှာမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတချို့အပါအဝင်ယူကရိန်းကိုကျူးကျော်တိုက်ခတ်နေတဲ့ရုရှားတပ်ဖွဲ့တွေလည်းပါဝင်ပါတယ်အတွင်းရေးမှူးချုပ်ကသူကောက်ယူထားတဲ့စီးရင်ကိုလူညုံရေးကောင်စီကိုတင်သွင်းတာဖြစ်ပေမဲ့ဒီပေါ်အရေးယူခြင်းမယူခြင်းကိစ္စကိုတော့လူညုံရေးကောင်စီကပဲဆုံးဖြတ်ရမှာဖြစ်ပါတယ်လူညုံရေးကောင်စီမှာဗီတိုအာဏာပိုင်ဆိုင်ထားတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်အစ္စရေးနိုင်ငံကိုဂါဇာစစ်ပွဲကိစ္စနဲ့ပတ်သက်လို့အရေးယူမဲ့ဆုံးဖြတ်ချက်တွေကိုထောက်ခံဖို့ဝန်လေးနေလေးရှိပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်130ကျော်ကိုဒီကနေ့ပဲနေရပ်ပြန်ဖို့လွှဲပြောင်းပေးလိုက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေကဖော်ပြပါရတယ်။မြန်မာလုံခြုံရေးတပ်ဖွဲ့ဝင်134ယောက်ကိုဒီကနေ့အစောပိုင်းမှာပဲကောက်ဆက်စ်ဘဇားခရိုင်ကနေမြန်မာရေတပ်တင်ပေါ်ကိုပို့ဆောင်ပေးခဲ့ကြောင်းမြန်မာဘင်္ဂလားဒေ့ရှ်နယ်ခြားစောင်းနဲ့အုပ်ချုပ်ရေးအာဏာပိုင်တွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြခဲ့ကြတာပါ။မနေ့တုန်းကမြန်မာတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေတွေ့ဆုံခဲ့ပြီးဒီကနေ့လွှဲပြောင်းပေးခဲ့တာလို့လည်းပြောပါရယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေပြန်လည်လွှဲပြောင်းပေးတဲ့သတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရပါဘူးတစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာအကျဉ်းချခံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား45ယောက်ကိုလည်းရေကြောင်းကနေပြန်ပို့ခဲ့ကြောင်းသတင်းတွေကဖော်ပြပါရယ်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့အရက်ခအေအေတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်လာတဲ့အမျှမြန်မာလုံခြုံရေးတပ်ဖွဲ့တွေမကြာခဏဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ်းရှောင်ခဲ့ကြပြီးတော့နောက်ပိုင်းမှာတော့မြန်မာဘက်ပြန်လည်လွှဲပြောင်းပေးလိမ့်ရှိပါတယ်ခင်ဗျာ
မြန်မာနိုင်ငံသားတွေထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းတွေဝယ်ယူမှုအပေါ်စစ်ကောင်စီကစစ်စစ်အရေးယူမှုတွေလှုပ်ဆောင်လာတဲ့အတွက်အခုနှစ်ရဲ့ဒုတိယနဲ့တတိယလေးလပတ်တွေအတွင်းအယောင်ကျသွားနိုင်တယ်လို့ထိုင်းနိုင်ငံကွန်ဒိုတိုက်ခန်းများလုပ်ငန်းရှင်အသင်းကပြောပါတယ်မြန်မာစစ်ကောင်စီရဲ့ကန့်သတ်ချက်တွေထွက်လာပြီးတဲ့နောက်ထိုင်းဘတ်ငွေ1ဘီလီယံတန်ဖိုးရှိတဲ့ဝယ်ယူပြည်သားကွန်ဒိုတိုက်ခန်းတွေ AP နဲ့မေလာတွေအတွင်းဆိုင်းငံ့ထားရတယ်လို့ကွန်ဒိုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌပစတ်တက်ဒူယာစတိကကိုကိုကပီထိုင်းနိုင်ငံထုတ်ဘန်ကောက်ဖို့စတင်းကဖော်ပြပါတယ်ထိုင်းနိုင်ငံအတွင်းကွန်ဒိုတိုက်ခန်းတွေအများဆုံးဝယ်ယူနေသူတွေလည်းမြန်မာနိုင်ငံသားတွေကထိတ်ဆုံးမှပါဝင်နေတဲ့အတွက်အခုလိုကန့်သတ်ပိတ်ပင်မှုတွေကထိုင်းနိုင်ငံရဲ့ကွန်ဒိုတိုက်ခန်းတိဆောက်ရောင်းချနေသူတွေအတွက်အခက်အခဲတွေနဲ့ရင်ဆိုင်ရစေနိုင်တယ်လို့သူကပြောပါတယ်တရုတ်နိုင်ငံသားတွေရဲ့ဝယ်ယူအားကျဆင်းလာနေခြင်းဒေသခံထိုင်းလူမျိုးတွေထဲဆိုင်ရင်မြန်မာနိုင်ငံသားတွေရဲ့ဝယ်ယူမှုအချိန်ပုံမှန်တဲ့မြင့်တက်လာနေတာကြောင့်မြန်မာနိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုလစ်လျူရှုထားလို့မရနိုင်ဘူးလို့လည်းပါစကပြောပါတယ်အစောပိုင်းမှာထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံကကွန်ဒိုတိုက်ခန်းဝယ်ယူမှုပမာဏဟာထိတ်တန့်ဆန်နိုင်ငံစင်းအပြင်မှာရှိနေကြရကနေ2022ခုနှစ်ကစလို့တဖြည်းဖြည်းများလာပြီးထိတ်တန့်ငါးနိုင်ငံစင်းအတွင်းကိုရောက်လာခဲ့တယ်လို့ထိုင်းနိုင်ငံအိုးအိမ်ချမ်းမြေအယောင်ဌာန RIC ကပြောပါတယ်2024ခုနှစ်မှာတော့ထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံကဝယ်ယူတဲ့ပမာဏဒုတိယအများဆုံးဖြစ်လာတဲ့အကြောင်း RIC သတင်းအချက်အလက်စင်တာယာယီညွှန်ကြားရေးမှုကိုကိုးကားပြီးတော့ဘန်ကောက်ဖို့သတင်းမှာဖော်ပြပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ Ranger တို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါဘင်္ဂလားဒေ့ရှ်နိုင်ငံတဲကဒုက္ခသည်စခန်းတွေထဲမှာအကြမ်းဖက်တပ်ဖြတ်မှုတွေဖြစ်ပေါ်နေတာကြောင့်ဝင်ကြတွေကြားနေနေညညလုံခြုံရေးစိုးရိမ်မကင်းဖြစ်နေကြပါတယ်အခုလိုဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာဂိုင်းအဖွဲ့တွေကလူသစ်စုဆောင်တာတွေကြဲကြဲပြန့်ပြန့်လုပ်နေတယ်ဆိုတော့ ။တရင်တွေထွက်ပေါ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးကလည်းလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေတာရှိနေတယ်။နိုင်ငံကအကြမ်းဖက်သမားတွေရဲ့အချက်အခြာဖြစ်လာနိုင်တယ်ဆိုတာထုတ်ဖော်ပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကစိုးရင်ထိတ်လန့်စရာကောင်းလာတဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့ AFP သတင်းဆောင်ပါကိုအခြေခံပြီးတော့ရွန်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကနေမတ်ဆုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုတွေ့ရတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးအဖဇက်ဒူမန်ကမ်ကမေလ31ရက်နေ့တောက်ကြနေ့ကကော့စ်ဘဇားခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတော့တွေ့ဆုံတဲ့အချိန်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေထဲမှာလက်နက်ကိုင်ဂိုင်းတွေကနေလူသစ်စုဆောင်းတာတွေလုပ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးကအခုလိုတရားဝင်ထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်မပို့နိုင်ဘူးဆိုရင်စခန်းတွေထဲမှာမငြိမ်မသက်မှုတွေဖြစ်လာနိုင်တယ်လို့နိုင်ငံတကာအကြမ်းဖက်သမားတွေရဲ့အချက်အချာလည်းဖြစ်လာနိုင်တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးကသတိပေးလိုက်တာပါပြီးခဲ့တဲ့သတင်းဘက်ကလည်းဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံဘက်ကိုပြန်မို့ညှဉ်းဆန်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကကျောင်းဆရာတစ်ယောက်နဲ့ကျောင်းသားတစ်ယောက်ကိုတနက်သမားတွေကပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့အသက်ခံရသူတွေရဲ့မိဘတွေက AFP သတင်းဌာနကိုမေလ30ရက်နေ့ကြာသပတေးနေ့ကပြောပါတယ်။ဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာလူငယ်ယာနဲ့ချီပြီးတော့ခိုးလုံနေထိုင်နေတာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့အချိန်မှာလည်းဒီလိုမျိုးရိုဟင်ဂျာစစ်သွေးကြတွေဘက်က AA ကိုတိုက်ဖို့အတွက်မွတ်စလင်လူငယ်တွေကိုစစ်မှုထမ်းဖို့လာပြီးခေါ်တာတွေရှိပါတယ်။အခုလေ AA ကိုတိုက်ခိုက်ဖို့အတွက်ဒုက္ခသည်စခန်းနေတဲ့ကနေပြီးတော့တားဖြစ်သူကိုပြန်မေးဆွဲခေါ်ဆောင်ဖို့စူးစမ်းခဲ့တယ်လို့အသက်ခံရသူရိုဟင်ဂျာလူငယ်ရဲ့ဖခင်ဖြစ်သူက AFP ကိုပြောပါတယ်။အသက်22နှစ်အရွယ်ရိုဟင်ဂျာကျောင်းသား Noor Absar အသက်21နှစ်အရွယ်ရိုဟင်ဂျာကျောင်းဆရာ Noor Fazain ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar KI နဲ့ကကုတုပလောင်ဒုက္ခသည်စခန်းထဲမှာအမည်မသိတဲ့နှက်ကိုင်အကျန်းဖတ်သမားရဲ့ပြစ်ခတ်တပ်ဖြတ်မှုကိုခံရပါတယ်လို့ဘင်္ဂလားဒေ့ရှ်တပ်ဖွဲ့ကအတည်ပြုပြောကြားပါတယ်။တယောက်ကတော့ပွဲချင်းပြီးဆုံးသွားပြီးတော့နောက်တယောက်ကတော့ဆေးရုံမှာတည်သွားတယ်။ဒီပြစ်ခတ်တပ်ဖြတ်မှုကအတင်းကျပ်လူသစ်စုဆောင်းတာကိစ္စနဲ့ဆက်ဆက်နေတာဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့စုံစမ်းစစ်ဆေးနေပါတယ်ဆိုပြီးကုတုပလောင်ကဘင်္ဂလားဒေ့ရှ်ရဲလုံခြုံရေးအဖွဲ့ပြောရေးဆိုခွင့်ရှိသူအရီဖန်ဂျရယ်က AFP ကိုပြောနေတာပါ။ဒါပေမဲ့လည်းအသက်ခံရတဲ့ရိုဟင်ဂျာကျောင်းဆရာရဲ့ဖခင်ကတော့ဒီတပ်ဖြတ်မှုကရိုဟင်ဂျာ RSO အဖွဲ့ရဲ့တနတ်သမားတွေရဲ့လက်ချက်ပါဆိုတော့ကိုတထစ်ကြဆွဆွဲပါတယ်။ဒီအသက်ခံရတဲ့ရိုဟင်ဂျာကျောင်းဆရာကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာအကြမ်းဖက်ပြီးတောင်းညံ့နေတဲ့တနတ်သမားတွေရဲ့ရန်ကိုကာကွယ်နိုင်မှုအတွက်ရွက်ရွာအခြေပြုကာကွယ်ဆောက်ရှောက်ရေးသမားအဖြစ်နဲ့လည်းဆောက်ရှောက်ပေးနေတဲ့သူဖြစ်ပါတယ်။နောက်ထပ်အသက်ခံရတဲ့ရိုဟင်ဂျာကျောင်းသားနူအပ်ဇာရဲ့ဖခင်ဖြစ်သူအာမန်ဦးလာကလည်းဒါက RSO ရဲ့လက်ချက်ပဲဆိုတာကိုထပ်လောင်းအတည်ပြုပါရယ်ကုလသမဂ္ဂကလေးတငယ်များရာမုံငွေအဖွဲ့ UNICEF ကတော့အခုလိုမျိုးဒုက္ခသည်စခန်းထဲမှာတနက်နဲ့ပြစ်ခတ်တိုက်ခိုက်ပြီးတော့လူသက်တဲ့အထိအကြမ်းဖက်မှုတွေပေါ်မှာထိတ်လန့်တုန်လှုပ်ရပါကြောင်းသတင်းထုတ်ပြန်ပါရယ်စာတင်ကျောင်းတွေကိုတိုက်ခိုက်မှုမှန်သမျှ UNICEF ကပြင်းပြင်းထန်ထန်ရှုံချတယ်စာတင်ကျောင်းဆိုတာကတော့ကလေးငယ်တွေအတွက်အမြဲတမ်းဘေးကင်းလုံခြုံတဲ့နေရာဖြစ်စေရပါမယ်။နောက်ပြီးတော့ကလေးတွေအတွက်ပညာရေးဝန်ဆောင်မှုပေးနေတဲ့ဆရာဆရာမတွေအတွက်လည်းဘေးကင်းလုံခြုံစေရပါမယ်။ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ရဲ့အကြီးအကဲ Shandong Red ကလည်းသတိပေးပြောကြားပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းနေတဲ့အထိစစ်သားအဓမ္မစုဆောင်းနေတာအကြမ်းဖက်တပ်ဖြတ်မှုတွေပါကြုံနေရတာကြောင့်နေနေညာညာလုံခြုံရေးစိုးရိမ်မကင်းဖြစ်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်း VOE မြန်မာပိုင်းကိုသူတို့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပြပါဗျ
။ကျွန်တော်တို့ကိုလုံနယ်တိုင်ကြတဲ့ခါဆိုတာရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုလုံးကိုချစ်ချင်းအားဖြင့်ပေါ့မထင်ငယ်မှုတွေဖြစ်ရဲ့ဖြစ်စဉ်တွေစိုးရိမ်တော်ကားပုံမှန်မှုတွေလူတိုင်းလူတိုင်းမှာစခန်းတိုင်းမှာဖြစ်ပေါ်စေတာကိုထင်မြင်ရပါတယ်။ရကိုင်းပြည်နယ်မြောက်ပိုင်းဒေသတစ်ခုလုံးမှာထိပ်ပွေးတွေဖြစ်ပေါ်စေခဲ့မှုကြောင့်ဘင်္ဂလားဒေ့ရှ်ရုံဂျာဒုက္ခသည်စခန်းအတီးကြရရိုက်ခဲ့စေခဲ့ပါတယ်။အထူးသဖြင့်ဘုတိတော်ရဲ့မေလ19ရက်နေ့မြေရှုံမှုတစ်ဖြဲမှုရဲ့နောက်ဆက်တွဲကြရကိုဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတစ်ခုလုံးမှာစိုးရင်တော့ကပုံပန်မှုကြရရခဲ့မှုဖြစ်ပေါ်လာစေခဲ့တာကိုသိရပါတယ်ဒီပြဿနာရဲ့နောက်ဆက်တွေ စခန်းတိုင်းမှာအမျိုးမျိုးဖြစ်ပေါ်စေခဲ့ပါတယ်ကျွန်တော်ကအသေးစိတ်ကတော့မပြောလို့ပါဘူးအလုံးသိတဲ့အတိုင်းပါဆိုစေစခန်းတစ်ခုလုံးတင်းငင်းအေးချမ်းစေဖို့နဲ့နောက်တဲ့ပြဿနာတစ်စုံတစ်ခုမဖြစ်ပေါ်စေဖို့အတွက်ရုံးရဒုက္ခစေများရဲ့ကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေကိုမင်္ဂလာတဲ့အလားပိုင်းအဖွဲ့အစည်းတွေကခေါ်ယူတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မင်္ဂလာတဲ့အဆူရအနေနဲ့ဒုက္ခစရွေရဲ့လုံခြုံရေးအတွေ့လုံခြုံရေးအဆင်မန်းတွေကိုထူးရှဲဆွန်ရဖေးကြပါလို့ကျွန်တော်အနေနဲ့တောင်းဆိုလိုပါတယ်။ဒီလူကြဒုက္ခစစကံထင်ကြီးအရှောင်မရှိစေဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ဘင်္ဂလားဒေ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးကြပါလို့ကျွန်တော်အနေနဲ့မေတ္တာရက်ကထုံးဆိုပါတယ
်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံဘက်ခြမ်းရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတိုက်ခိုက်ရေးသမားတွေကမြန်မာစစ်ကောင်စီတပ်တွေနဲ့ပူးပေါင်းပြီးတော့အာရခတပ်တော်ကိုပြန်ပြီးတိုက်ခိုက်နေပါတယ်ဆိုတာကို AFP သတင်းမှာဖော်ပြပါတယ်ရိုဟင်ဂျာမွတ်စလင်တွေအများစုရှိနေတဲ့ဘူးတီတောင်ကိုအာရခတပ်တော်ကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မှာတော့အေးအာရခတပ်တော်ကနေရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်ထွက်ပြေးသွားအောင်လို့လှုပ်ဆောင်နေပါတယ်ဆိုပြီးတော့ရိုဟင်ဂျာအရေးဆောင်ရွက်နေသူတွေကပြောပေမဲ့လို့အာရခတပ်တော်အေးဘက်ကတော့ဒါကတော့ဝါဒဖြန့်ချီမှုတသက်ဖြစ်တယ်ဆိုတာကိုပြန်ပြီးတော့တုံ့ပြန်ထားတဲ့အကြောင်း AFP သတင်းမှာဖော်ပြပါတယ်ရှင
်မဆုမွန်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံတဝန်းနယ်မြေတွေအကြီးအကျယ်ဆုံးရှုံးလာနေတဲ့စစ်ကောင်စီအနေနဲ့ရဲသားတွေပေါ်အညှိုးနဲ့ပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ဖို့ KNDF မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ကတောင်းဆိုလိုက်ပါတယ် KNDP နယ်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကစတင်ခဲ့တဲ့တလေးလုံးစစ်စင်ရေးနောက်ပိုင်း၅လအတွင်းမှာပဲစစ်ကောင်စီတပ်စခန်းတွေကိုအပီးသိမ်းယူနိုင်ဖို့အထူးကြိုးပမ်းနိုင်တဲ့အခြေအနေရရှိလာကြောင်း KNDF ဥက္ကဋ္ဌခွန်ပီဒူးက VOA ကိုပြောပါတယ်တစ်ဖက်မှာလည်းလွတ်မြောက်နိုင်ပြီဖြစ်လာတဲ့ KNDP နဲ့ကိုပိုင်အုပ်ချုပ်ရေးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုမိုင်းညင်းနိုင်က Zoom ကနေဆက်သွယ်မေးမြန်းထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ
ကျွန်တော်တို့ရဲ့စီးရီမန်ချက်ပေါ့နော်ဒီ2024မှာအင်ပြန်ကြမယ်လို့ညီမထားတဲ့ညီမချက်ကိုတော့အခုဆက်လက်ပြီးမှအကောင့်တွေပေါ်နေတော့ဖြစ်တယ်ဆိုတော့စီးရီဘက်မှာကျွန်တော်တို့ဒီသူကောင်စီစတွေကိုသူရဲ့တိုက်ရင်တပ်စခန်းတွေတဲ့ကိုပေါ့နော်ပြန်ထုတ်သွားအောင်ကျွန်တော်တို့ပြီးခဲ့တဲ့ကာလတစ်ချောက်လုံးမှာတိုက်ပွဲတွေတိုက်ခဲ့ပြီးမှဟိုပြပေးနိုင်ခဲ့သလိုအခုရက်ပိုင်းဆက်မှာဆိုရင်ကျွန်တော်တို့ကဒီတိုက်ရင်စခန်းတွေကိုပေါ့နော်ပြီးသိမ်းနိုင်ဖို့ကျွန်တော်စူးစမ်းနေတယ်ဒါကြောင့်မလို့ဖားဆောင်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးမှဖားဆောင်မှရှိနေတဲ့တိတုံကတိုက်ရင်ကိုပေါ့နော်ဒါအပြီးပြချိန်မုန်းနိုင်ဖို့အတွက်ကျွန်တော်စူးစမ်းနေသလိုမိုးပြဲဘက်မှာလည်းပေါ့နော်ဒါတိုက်ပွဲတွေပြင်းထန်ပြီးမှမိုးပြဲမှာလည်းလင်းနေတဲ့တိုက်ရင်ကိုပေါ့နော်ဒါအပြီးပြတိုက်ပွဲတိုက်နိုင်ဖို့ကျွန်တော်စူးစမ်းနေတဲ့အခြေအနေမျိုးရှိပါတယ
်မြို့သိမ်းတိုက်ပွဲတွေပေါ့နော်နယ်မြေသိမ်းတိုက်ပွဲတွေအနေထားရချင်းရင်ဒီအခုကင်းနီမှာအနေထားဘယ်လိုလဲရှင
်ဟုတ်ကျွန်တော်တို့ရဲ့ဒီခုနပြောသလိုပေါ့နော်စစ်ကောင်စီတရရဲ့တိုက်ရင်စခန်းတွေပေါ့နော်လုံဆုံး6ခုလောက်ပဲကျန်တော့တယ်အဲဒီ main center 6ခုလောက်ကိုကျွန်တော်တို့ကအပြတိုက်နိုင်ဖို့ကိုကျွန်တော်စူးစမ်းနေတဲ့အခြေအနေမျိုးဖြစ်တယ်အဲ့တော့ဘယ်အားတွေကိုအရင်ဦးစားပေးပြီးမှပေါ့နော်မြစ်ပြချင်မုံမလဲဆိုတာကတော့ကျွန်တော်တို့ရဲ့စီဒီဟာအပိုင်းဖြစ်တဲ့အတွက်ပေါ့နော်အဲ့ဒီပေါ်မှာသူးတလဲပေါ့နော်သုတ်ပြောစာမဖြစ်သေးဘူးဒါပေမဲ့ခုနပြောတဲ့မြို့တွေတော်တော်များကိုပေါ့နော်ဒီ2024တဲ့မှာဆက်လက်ပြီးမှပေါ့နော်ချင်မုံနိုင်ဖို့ကိုကျွန်တော်စူးစမ်းနေတယ်အလွိုက်ကောကလည်း one of the target ပေါ့နော် area ဖြစ်တယ်အဲ့ဒီ target area ကိုတော့ကျွန်တော်တို့ဆက်ပြီးမှရှင်းမုံနိုင်ဖို့ပေါ့တော့ဒါလုံဆောင်သွားမယ့်အနေအထားမျိုးရှိပါတယ်ဗျာဟုတ်
အဲ့တော့စစ်ကောင်စီအနေအထားကစစောကပြောပါတယ်ဆိုလို့ရှိရင်တစ်ဖက်မှာလည်းသူတို့တွေကစစ်မျက်နှာတွေများနေတော့တခြားပြည်နယ်တွေမှာလည်းများနေတဲ့ခါကျတော့အခုခီနီမှာစစ်ကောင်စီတပ်တွေလှုပ်ရှားမှုတွေကတိတ်မရှိတော့ဖြစ်တယ်လို့ဒါပေမဲ့တစ်ဖက်မှာလည်းသူတို့ကအင်အားဖြည့်ဖို့လည်းစူးစမ်းနေတာတွေရှိနေတော့တကယ်တမ်းဟိုစစ်ကောင်စီAR ကစစ်ကောင်စီတပ်တွေရဲ့ AR ကပြစ်ထင်းနိုင်အောင်ပေါ့နော်သူတို့ကြိုးပမ်းနေတဲ့အခြေအနေကဘယ်လိုရှိလဲရှင
်စစ်ကောင်စီတွေရဲ့ဒီအင်အားပြစ်တင်မှုကပေါ့နော်ဘယ်ပုံမှာသွားတိုင်းတာလို့ရလဲဆိုတော့ဒီလက်နက်ကြီးပြစ်အားတွေနောက်ဒီလေရင်နဲ့ပေါ့နော်ထောက်ပို့လုပ်တဲ့ဟာတွေရရင်နဲ့ထောက်ပို့လုပ်တဲ့ဟာတွေကဒါအားနည်းလာတယ်ပဲလို့ကျွန်တော်ကခန့်မှန်းတယ်ဒါပေမဲ့ဒီလိုအားနည်းတဲ့အတွက်ပေါ့နော်ဒီလွယ်လွယ်လေးနဲ့ ကျွန်တော်တို့ဘက်ကအောင်မြင်မှုရသွားတဲ့အနေအထားမျိုးတော့မဟုတ်သေးဘူးပေါ့နော်စစ်ကောင်စီဘက်ကအင်အားအတိုင်းအတာလေးတစ်ခုရှိတယ်သို့တော့လက်နက်ကြီးပစ်အားတွေကအရင်ကာလတွေထက်အရန်နည်းသွားတယ်ပေါ့နော်နောက်တစ်ခုကမြပြင်သုစစ်တွေမြပြင်ရာအတားတွေအင်အားဖြစ်တဲ့ကိစ္စတွေမှာပေါ့နော်ဒါအားနည်းနေသေးပဲဖြစ်တယ်အခုထိလုံလုံလောလောဖြစ်စီနိုင်တဲ့အနေအထားမျိုးမရှိသေးဘူးဒါကြောင့်မလို့လေသူတို့ရဲ့ဒီစစ်မှုမထမ်းမနေရဥပဒေကိုပြတ်တမ်းပြီးမှတတအင်အားအသည့်တွေစုဆောင်းနေတဲ့အခြေအနေမျိုးကိုပေါ့နော်ဒါစူးစမ်းနေတယ်လို့ကျွန်တော်တို့နဲ့ဆိုရင်ချန်ပီယံရဲ့အဲမှာရှိနေတဲ့ဒီပို့တွေပေါ့နော်ပီအန်ဒိုတတွေကိုပြည်သူစီတွေကိုဒါလက်နဲ့တွေတတ်ဆင်ပြီးမှာသူတို့နဲ့တူတူပေါ့နော်ဒါတိုက်ဖို့ကိစ္စတွေပေါ့နော်ဒါပြောနေတယ်လုပ်နေတဲ့အားတွေကိုတွေ့ရတယ်အဲ့တော့ဟိုစစ်ကောင်စီရဲ့အင်အားတွေကပေါ့နော်ဘယ်လောက်ထိအင်အားများလာပြီးမှာဘယ်လောက်ထိဒီချင်းမုံရေးမှာပေါ့နော်ဒါတိုးတက်လာတယ်ဆိုတာကခက်မှန်းရခက်ပေမဲ့အခုချိန်ထိတော့တိတိတသာပေါ့နော်တိုးတက်တဲ့အခြေအနေမျိုးတိတိတသာတိုက်ခိုက်ရေးစွမ်းရည်မြင့်တက်လာတဲ့အခြေအနေမျိုးတော့မတွေ့ရသေးဘူးဒါကြောင့်မလို့ကျွန်တော်တို့ကဒီစီကျွန်တော်ဘက်ကပေါ့နော်ပြည်စီမှုနဲ့တိဆောက်မှုတွေကိုလည်းကျွန်တော်ဆက်မပြဆက်လုပ်နေတယ
်အဲ့ဒီခါမှာအခုစစ်ကောင်စီကသူတို့အသက်သွင်းလိုက်တဲ့ဟိုမဖြစ်မနေစစ်မှုထမ်းတဲ့ဥပဒေကြောင့်ပေါ့နော်ဒီ KNP နဲ့ဘက်ကိုထွက်လာတဲ့လူတွေရောရှိလားရှင်
ကျွန်တော်တို့အဲ့ဒါကဟိုအထူးတလဲမဖြစ်ကြချင်ဘူးပေါ့နော်ဒါပေမဲ့တိချတာကတော့စစ်မှုမထမ်းမနေရကြောင့်မလို့ပေါ့နော်ဒီလူတွေအများပြားကပေါ့နော်ဒီလူမြောက်နေနေလို့ယူဆရတဲ့နေရာတွေကိုသွားနေကြတဲ့ထက်မှာဂရင်းဒီကလည်းပါပါတယ်။အဲ့ဒီတော့လည်းကျွန်တော်တို့ဟိုကျူဆူတယ်။လူ၃မျိုးကိုကျွန်တော်ကျူဆူရလိမ့်မယ်လို့ယုံကြည်တယ်။နံပါတ်၁ကတော့ကျွန်တော်တို့စီကိုလာပြီးမှစစ်မှုထမ်းလို့ရတယ်။နောက်တော်လိုင်းတပ်ဖွဲ့မှာပါဝင်ပြီးမှပေါ့နော်တော်လိုင်းရေလုံငန်းလို့လို့ရတဲ့လူငယ်လူရွယ်တွေပေါ့နော်ဒါတွေကကျွန်တော်တို့ဖိတ်ခေါ်တယ်လို့ကျွန်တော်တို့စီကိုလာပြီးမှပေါ့နော်စီဒီအန်အနေနဲ့သမွေလည်းဒီလုံအားအနေနဲ့ပေါ့နော်ဒီအုပ်ချုပ်ရေးပညာရေးတိုင်းမှာရေးမှာလာပြီးမှတောင်းဆန်းဆောင်လို့ရတဲ့လူတွေလည်းဖိတ်ခေါ်တယ်လို့ကျွန်တော်စီမှာလာပြီးမှခုံလုံလူတဲ့လူတွေပေါ့နော်မိသားစုလိုက်ပြီးချင်းလူမှုစီပွားရေးတနေရာမှာပေါ့နော်လှုပ်လို့ရတဲ့အရာတွေကိုလာလှုပ်တာပဲဖြစ်ပေါ့နော်ဒါတွေကိုကျွန်တော်တို့ပြည့်ပြည့်စုံစုံနဲ့ပေါ့နော်ဒီဟိုဗလာကျိုးဆုံနေပါတယ်ဒီလိုကျိုးဆုံတဲ့အတွက်လည်းဝန်ထုတ်ဖို့ပိုးတွေတော့ရှိပေမဲ့တစ်ဖက်မှာကတော့အားလုံးရဲ့ဌာနကြီးအားလုံးရဲ့ခုံလုံနိုင်တဲ့နေရာလေးတွေတခုပြောင်းပေါ့နော်ဒါ Trinity ကနေပြီးမှဆက်ဆက်ပြီးမှလှုပ်ဆောင်တယ်လို့ကျွန်တော်တို့နဲ့တူတူချိတ်ဆက်နေတဲ့တော်နိုင်အဖွဲ့ CCTV ကလည်းဒီလိုလှုပ်ဆောင်နေတဲ့ပုံမှာပေါ့နော်ဒါကျွန်တော်တို့အတူတူလှုပ်ဆောင်နေခြင်းဖြစ်ပါတယ်အဲ့တော့စစ်မှုထမ်းနေရရဲ့ဆိုးဆက်တွေကိုကျွန်တော်တို့တနည်းအားဖြင့်ပေါ့နော်ဒါအပြုတ်ဘောအသွင်ယူပြီးမှပေါ့နော်ကျွန်တော်တို့ပြည်သူမှုတွေနဲ့ချိတ်ဆက်လှုပ်ဆောင်မှုတွေပေါ့နော်ဒါလှုပ်ဆောင်နေပါတယ်ဗျဟုတ်
အဲ့တော့ဟိုပထမအစပိုင်းမှာပြောသွားရတဲ့မှာဒီစစ်တုံ့ပန်းနေပေါ့စစ်ကောင်စီဘက်ကဒီစစ်တုံ့ပန်းနေအများပြားရရှိဖြစ်နေတဲ့အနေအထားနောက်တစ်ဖက်မှာလည်းလက်နဲ့ချပြီးတော့ဒီထွက်ပြေးလာတဲ့ဒီစစ်သားတွေရဲ့အခြေအနေပေါ့နော်အဲ့ဒီဟာကရော KNP နဲ့မှာဘယ်လိုရှိလဲရှင
်ဟုတ်ဒီလောလောလတ်လတ်အထက်မှာပဲဒီဖားဆောင်မှာပေါ့နော်ကျွန်တော်တို့စစ်တပ်ပန်းအလုံးပေါင်း50ကျော်ပေါ့နော်ဒီဖားစီတင်တင်ခဲ့တယ်ဘောလ်ကဲကနေဖားဆောင်ကိုလာပြီးမှတိုက်ကူဖို့ပေါ့နော်လာတဲ့စစ်ကြောင်းကိုကျွန်တော်တို့ပြတ်တိုက်နိုင်ခဲ့တဲ့အတွက်စစ်တပ်ပန်းတွေအများပြားရရှိစားတယ်ဆိုတော့အခုလက်ရှိစစ်တပ်ပန်းတွေရောအရင်စစ်တပ်ပန်းတွေအားလုံးကိုပေါ့နော်ကျွန်တော်တို့ကစစ်ခုံရုံးတော်လကောင်းပေါ့နော်အရခုံရုံးတော်လကောင်းပေါ့နော်သူတို့တွေတရားစွဲပြီးမှပြစ်ဒဏ်တွေပေါ့နော်တတ်မှတ်ပေးနေတယ်အဲ့တော့လူရင်အားဒီဖန်စီသိမ့်သိမ့်သားတဲ့လူတွေအရင်များတဲ့အတွက်ပေါ့နော်စုံစမ်းစစ်ဆေးမှုတွေအချိန်ယူပြီးမှလုပ်နေရတဲ့အခြေအနေလေးတွေရှိတယ်ပေါ့နော်ဆိုတော့အားလုံးပေါင်းဆိုရင်ဥပမာဆိုရင်အခုဖားဆောင်ကလူ50ကျော်နော်ရှာတော့မှလည်း30ကျော်ပေါ့နော်ပြီးတော့လွက်ကော်မှာလည်းပေါ့နော်50ကျော်တွေရှိခဲ့တဲ့လူရင်အားတွေကိုဒါအခုဒီစုံစမ်းစစ်ဆေးမှုတွေလုပ်ပြီးမှပေါ့နော်ဒီဟိုခုနပြောတဲ့ထိမ့်သိမ်းမှုတွေပေါ့နော်ဒါဆက်လုပ်နေရတော့မှဖြစ်တယ်ဒီလူတွေအားလုံးကိုကျွန်တော်တို့ကနံပါတ်1ကတော့ပေါ့နော်ဒီနိုင်ငံတကာ humanitarian ဥပဒေတိုင်းတို့ရဲ့အသက်ရှင်ခွင့်ပေါ့နော်ဒီ war prisoner ဖြစ်တဲ့အတိုင်းကျွန်တော်တို့ကိုသူတို့ကိုပေါ့နော်ဒီအစ်တုပ်ပန်းအရာပေါ့နော်ဒါထိမ့်သိမ်းထားတာတွေရှိတယ်လို့တစ်ဖက်မှာတော့တို့ရဲ့အခွင့်အရေးကိုလည်းကျွန်တော်တိုင်းတာလေးတစ်ခုပေးပါတယ်တို့မိသားစုနဲ့ဆက်သွယ်ခွင့်တွေတို့ရဲ့ဒီသောင်းနေပြည်လဲဖို့အတွက်ပေါ့နော်ဒါအတတ်နိုင်ဆုံးပံ့ပိုးမှုတွေကိုကျွန်တော်လုပ်နေတယ်လို့သူတို့ဆေးဝါးကုသမှုတွေလည်းပေါ့နော်ဒါဖြစ်နေပါတယ်အခုဖားဆောင်ဖက်မှာဆိုရင်ဒါအကြီးကျယ်တန်ရာရတဲ့ဟာ3ယောက်လောက်ရှိတယ်ပြန်တဲ့လူ40ကျော်လောက်ကလည်းအနည်းငယ်တန်ရာရတာရှိတယ်တန်ရာမရဘဲနေတာက3ယောက်4ယောက်လောက်ပဲရှိတယ်ပေါ့နော်ဆိုတော့ဒီလိုမျိုးအခြေအနေတွေကိုကျွန်တော်တို့ရင်ဆိုင်ပြီးမှပေါ့နော်ဒါဟိုဘာလဲကန့်သွင်းနေတယ
်အခုဒီလက်တလုံးမှာပေါ့နော်ဒီနေပြည်တော်တို့ပြင်ဦးလွင်တို့မော်လမြိုင်တို့မှာအဲ short tight drone နေရဲ့နောက်ပြီးတော့ away thing drone နေနဲ့ဟိုပစ်ခတ်တိုက်ခိုက်မှုတွေပေါ့နော်စေရေးရအရေးပါတဲ့နေရာတွေပစ်ခတ်တိုက်ခိုက်တဲ့အနေအထားရောဒီ kidney ပြင်းနေမှာဒီစေရေးချိန်တွေရောရိုက်ခတ်မှုတွေရှိလားရှင်ဘယ်လိုဆက်ဆက်မှုတွေရောရှိနေလားရှင်
ကျွန်တော်တို့တော်လိုင်းရအစုတဲ့အားလုံးကတော့အချိန်ဆက်ရှိရှိအလုပ်နိုင်ဖို့ပေါ့နော်ဒါစူးစမ်းနေစေပဲဖြစ်တယ်အဲ့တော့ခုလိုမျိုးဒီပြည်ဦးလွင်ဖက်မှာကျောက်တက်ကြုံတရားခုနဲ့ပြည်ရဟာရောဘောနော်နေပြည်တော်မှာဒီdrone နဲ့ရောပေါ့နော်ဒါတိုက်ခိုက်တဲ့အရာတွေအားလုံးကဒါကောင်းတယ်ခုလိုမျိုးပေါ့နော်ဒီဟိုပါလက်ကင်းပြည်နယ်ဖက်မှာမြောက်ဒီမြို့ပေါ့နော်ဒါဝိုင်းထားပြီးမှစီးထားနိုင်တဲ့အရာတွေအားလုံးကလည်းသိရရပေါ့နော်ဒါပြန်လာချိတ်ဆက်မှုတွေအရှိတလို့ဟိုပြန်လာအဖြစ်ပေါ့နော်အကျိုးပြုမှုတွေရှိတယ်အာစီရေကတော့ဒီထက်ပိုသွားတဲ့အရာတွေကတော့ကျွန်တော်တို့မမျော်လင့်တော့ဘူးဘာဖြစ်လို့လဲဆိုတော့စစ်ကောင်စီဖက်ကနေပြီးမှဒီဘုံကျဲတာတွေကတော့ဒါနေ့တိုင်းကြုံနေရတယ်ပြီးတော့ကျွန်တော်တို့ဒီအာခုနပြောလို့မျိုးပေါ့နော်ဒီထင်တဲ့လူတွေဖန်စီတပ်ဖြတ်တာတွေကနေရာတိုင်းမှာပြင့်နေတဲ့အတွက်ပေါ့နော်ဒါဒီထက်ပိုသွားတဲ့အရာတွေကတော့ကျွန်တော်တို့ဟိုမမျော်လင့်တော့ဘူးကျွန်တော်တို့တောင်းဆိုချင်တာတစ်ခုပဲရှိတာကတော့ဒီအယတာပြစ်မှတ်တွေကိုပေါ့နော်တတ်နိုင်ဆုံးအဆောင်လဲနိုင်ဖို့ပေါ့နော်စစ်ကောင်စီကိုတောင်းဆိုချင်တာပဲပေါ့နော်ဆိုကျွန်တော်တို့ green team မှာပြီးခဲ့တဲ့တပတ်ထဲမှာဆိုရင်အာ7ရက်နေ့ပေါ့နော်7ရက်နေ့မှာဆိုရင် KM မြို့သားနေပွဲပြီးနောက်ပြက်မှာအယတားတွေနေတဲ့နေအိမ်တွေစတင်ကြောင်းလို့ယူဆတဲ့နေတွေကိုပြစ်မှတ်ထားတိုက်ခတ်တဲ့ဟာတွေပေါ့နော်ဒါဖြစ်တယ်အဲ့ဒီနေရာတွေကနောက်တန်းစခန်းတွေဖြစ်တယ်လို့နောက်တန်းနေရာတွေဖြစ်တဲ့အတွက်ပေါ့နော်လူစုတွေနေတဲ့စတင်ကြောင်းတွေမှာကလေးတွေစတင်ကြနေကြတဲ့အခြေအနေမျိုးဖြစ်တယ်အဲ့ဒီနေရာတွေကိုပြစ်မှတ်ထားပြီးမှတိုက်ခတ်တာကတော့ဒါအဆူဝါရဲလောက်ရတယ်ဖြစ်တယ်ပေါ့သူစမ်းတော့စစ်ကောင်စီရဲ့နောက်ဆုံးဆက်တဲ့ဟိုနောက်ဆုံးပြစ်မှုကျူးလွန်တဲ့အရာတွေပဲပေါ့နော်ကျွန်တော်တို့မျော်လင့်လို့ရတော့မယ်မြင်ရတော့မယ်ခြေမျိုးဖြစ်တယ
်ဒီအခုဆိုရင် KND မှာဆိုလို့ရှိရင် KNDF အပါအဝင်ပေါ့နော် KND လက်နက်ကိုင်ဖွဲ့တွေဘက်ကနေပြီးတော့ဟိုစိုးမိုးထားတဲ့နေမြေတွေပိုင်ဆိုင်ထားတဲ့နေမြေတွေရှိလာတာတဲ့တပြိုင်တည်းဒီ IEC ဆိုတဲ့ဒီ KND ပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီကိုလည်းဖွဲ့စည်းပြီးတော့ဒီအုပ်ချုပ်ရေးပိုင်းကိုလည်းဟိုဆောင်ရွက်နေတဲ့အနေအထားလည်းတွေ့ရတယ်။အဲနောက်ပြီးတော့ဒီအဖွဲ့အဓိကအုပ်ချုပ်ရေးအဖွဲ့ကလည်းဒီ February စနစ်ပေါ်မှာအဓိကဟိုဥတည်တယ်ဆိုပေမဲ့လက်ရှိတစ်ဖက်မှာလည်းတိုက်ပွဲတွေစီရေးရစစ်ကောင်စီနဲ့ကလည်းအကြိမ်နဲ့ဟိုတိုက်ခိုက်နေရတဲ့ခါကျတော့ဒီ IEC အုပ်ချုပ်ရေးကောင်စီအဖွဲ့ရဲ့အဓိကလက်ရှိစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အခက်အခဲတွေကဘာတွေလဲရှင
်။ဟုတ်ကျွန်တော်တို့ဒီစစ်ဘူကာလပေါ့နော်တော်လိုင်းရေးလုပ်နေတဲ့ကာလမှာပဲအုပ်ချုပ်ရေးတွေကိုကျွန်တော်တို့လှုပ်ဆောင်ရတာဖြစ်တယ်။အုပ်ချုပ်ရေးရဲ့အဓိကတာဝန်ကတော့ပြည်သူတွေကိုဝန်ဆောင်မှုတွေပြန်ပေးနိုင်ဖို့အတွက်ကိုရည်မှန်းတာဖြစ်တယ်ပေါ့နော်။ဆိုတော့ပြည်သူတွေလိုအပ်နေတဲ့ပညာရေးကျန်းမာရေးတွေ၊နောက်ပြည်ငြိမ်အေးချမ်းရေးတွေပေါ့နော်။တရားဥပဒေစိုးမိုးရေးတွေကိုကျွန်တော်တို့အကောင့်ထဲပေါ်နိုင်ဖို့အတွက်ဒါစူးစမ်းရတဲ့အုပ်ချုပ်ရေးတွေရှိတယ်။အဲ့တော့ဒီအုပ်ချုပ်ရေးမှာတော့လောလောဆယ်ကတော့ကျွန်တော်တို့ရှင်းမြွနယ်ပေါ့နော်။ဒါအုပ်ချုပ်ရေးမှုတွေအမြွနယ်အဆင့်ပေါ့နော်။ဒီအုပ်ချုပ်ရေးတွေကိုကျွန်တော်တို့ပြန်လည်ပြီးမှရွေးချယ်ထားတာတွေရှိပါတယ်။ကျွန်တော်တို့ရဲ့ model ကတော့ဒီအယတအုပ်ချုပ်ရေးကိုကျွန်တော်တို့က၄ယောက်ပေါ့နော်ဖိတ်ခေါ်ထားပြီးမှလက်နက်ကန်အဖွဲ့စီတွေဖက်ကပေါ့နော်ဒီပါဝင်နိုင်မယ်ဆို၃ယောက်ပေါ့နော်ကိုယ်တာတွေပေးထားပြီးမှကျွန်တော်တို့ဒီလိုလက်နက်ကန်အုပ်ချုပ်ရေးနဲ့အယတအုပ်ချုပ်ရေးတွေကိုပေါင်းစပ်လိုက်တဲ့အုပ်ချုပ်ရေးမျိုးတွေကိုကျွန်တော်တို့ကဒါစီစောက်နေတာဖြစ်တယ်အဲ့တော့ဒီစီစောက်မှုကဟန်ချက်ညီစေပြီးမှပေါ့နော်ဒေသန္တရအုပ်ချုပ်ရေးလို့ခေါ်မှာပေါ့နော်ဒီမြို့နယ်ဆင်းအုပ်ချုပ်ရေးတွေအားကောင်းလာရင်နော်သူတို့ဘာသာသူတို့ဒီလူမှုရေးကျန်းမာရေးတွေတိစောက်လာနိုင်တယ်အဲ့တော့ resilient ကောင်းလာတယ်လို့ကျွန်တော်တို့ဒီပြည်သူလူထုတွေပါဝင်မှုကိုလည်းပေါ့နော်ဒါရရှိစေတယ်အဲ့တော့ကျွန်တော်တို့ခုလောဆယ်ချင်းမြွတ်နယ်ကိုပြီးဆုံးပြီးစီးအောင်ပေါ့နော်ဒါအုပ်ချုပ်ရေးတွေကိုချထားနိုင်တယ်လို့မကြခင်မှာနောက်ဆက်3မြွတ်နယ်ဘူးပေါ့နော်ကျွန်တော်တို့ဒါချထားလိမ့်မယ်တချို့မြွတ်နယ်တွေကတော့ဥပမာဆိုလိုက်ကောမြို့ဆိုအရေးပေါ်အုပ်ချုပ်ရေးကိုကျွန်တော်တို့ကဒါပြတ်တမ်းပေးပြီးမှဂျာကာလာတခုပေါ့နော်တတ်မှတ်ပေးလိုက်ရတယ်ဒါပေမဲ့အခုလိုက်ကောမြွတ်နယ်ရဲ့အုပ်ချုပ်ရေးတွေကိုလည်းကျွန်တော်တို့အမြန်ဆုံးပေါ့နော်ဒါဆက်လက်ပြီးမှဖွဲ့စည်းပေးတော့မှာဖြစ်တယ်ပေါ့နော်အဲ့တော့ဒီအုပ်ချုပ်ရေးတွေကဒီ2024ဂျွန်လလောက်ထိပေါ့နော်ကျွန်တော်တို့ရဲ့ဒီ budget year အထိကတော့ကျွန်တော်တို့73မြို့နယ်အပီစီဖွဲ့စည်းနိုင်ပြီးမှ2024 2025ဒီအုပ်ချုပ်ရေးအတွက်ရန်ပုံငွေတွေကိုလည်းပေါ့နော်ကျွန်တော်တို့ရှာဖွေပြီးမှဝန်ဆောင်မှုတွေကိုပြန်ပြီးမှပေးနိုင်ဖို့ညွှန်လင်းထားပါတယ်အဲ့ဒီအတွက်ရဲတွေရောနောက်အတင်းဆောင်တွေနောက်ထဒီလာဝကတွေမျိုးပေါ့နော်ဒီလူရည်စင်းပြန်ကောက်တာတွေနောက်ဆုံးကျွန်တော်တို့ရဲ့ဒီစစ်ဆောင်ပြည်သူတွေနဲ့ပြန်လည်နေရာချထားရေးကိစ္စတွေကိုပေါ့နော်ပုံပုံကောင်းမှုအောင်စီမံဆောင်ရွက်နိုင်ဖို့ကျွန်တော်တို့လှုပ်ဆောင်နေတာဖြစ်ပါတယ်ပေါ့နော်ဆိုတော့ဒီအုပ်ချုပ်ရေးတွေကတော့ဒီလိုပေါ်လာပြီးမဲ့တစ်ဖက်မှာကတော့အခက်အခဲလေးတွေရှိတယ်အထူးသဖြင့်ဒီဆက်သွယ်ရေးပေါ့နော်ကျွန်တော်တို့ရဲ့ပြည်နယ်သွင်းမှာဆက်သွယ်ရေးအားလုံးပြတ်စီးနေတယ်နော်အဲ့တော့ဟိုဒီအင်တာနက်ရနိုင်ဖို့အတွက်ပေါ့နော်ဆက်သွယ်ရေးလွယ်ကူနိုင်ဖို့အတွက်ကိုမနေ့စူးစမ်းနေရတယ်လို့လမ်းပန်းဆက်သွယ်ရေးတော်များကလည်းပေါ့နော်ပြတ်စီးခဲ့တယ်ပေါ့နော်အဲ့တော့ IEC ဆက်ဝင်တို့မှုပိုးတွေဆိုတော့ဖြစ်တယ်ဒီလမ်းပါဆက်တွေ့ရေးဒီဆက်တွေ့ဟိုဗလာအုတ်ချုပ်ရေးတောက်တိုင်တွေပေါ့နော်ပြန်ရဖို့အတွက်ကိုကျွန်တော်တို့အင်းနဲ့အားနဲ့သုံးပြီးမှတိစောက်နေရတဲ့ကာလလေးတွေဖြစ်တယ်ပေါ့နော်
ပတ်စဉ်မြန်မာဒီမိုကရေစီရေးအဆွေးနွေးခန်းအစည်းအဝေးကိုမိုင်းညနိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ VOE အစည်းအဝေးကို Video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voebemis ဖြစ်ပါတယ်။
ဒီကနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိလိုင်းတုံမီတာ32 51နဲ့လိုင်းလံမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုထုတ်လွှင့်ပေးမှာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာရွှေဈေးနဲ့ဒေါ်လာဈေးတွေစံချိန်တင်မြင့်တက်ခဲ့ပါတယ်။ဈေးကစားတယ်လို့ဆိုပြီးတော့ရွှေဆိုင်ပိုင်ရှင်တွေကိုဖမ်းပါတယ်။ရွှေဆိုင်ပိုင်ရှင်တွေရဲ့အဖမ်းခံရတဲ့သူခံရထွက်ပြေးတဲ့သူကပြေးနေစီးပွားရေးလောကမှာကြီးလန့်စွာစွာဝရုံးသုံးကားဖြစ်နေချိန်မှာပဲကုံတော်ဘက်နိုင်ငံတွေနဲ့ကုံတော်တဲ့အခါဘာတာစနစ်ကိုကျင့်သုံးရမယ်ဆိုတဲ့ကြေညာချက်ကိုကုံတယ်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ကထုတ်ပြန်ပါတယ်။ဘာကြောင့်ကုံတော်ရေးမှာဘာတာစနစ်ကျင့်သုံးရတာပါလဲ။ဘာတာစနစ်ကျင့်သုံးရင်ဘလို့အကျိုးဆက်တွေဖြစ်ပေါ်လာနိုင်ပါသလဲ။ဒီအကြောင်းကိုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သူနိုင်ငံကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေကမ္ဘာကြီးက AI ခေတ်ရောက်နေချိန်မှာတမိုင်းပုံမြင်ခေတ်ကဘာတာစနစ်ကိုအသုံးပြုပြီးကုံသွယ်မဲ့စစ်ကောင်စီလောက်ရအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပြီးခဲ့တဲ့သတင်းပတ်ထဲမှာဒေါ်လာဈေးရွှေဈေးတွေစံချိန်တင်မြင့်တက်သွားခဲ့တာတွေ့ရပါတယ်စကားစကားတော့ထုံးစံအတိုင်းရွှေဆိုင်ပိုင်ရှင်တွေကိုဖမ်းပါတယ်တစ်ချိန်တည်းမှာပဲမြန်မာတွေအတွက်ထိုင်းနိုင်ငံမှာကွန်ဒိုတွေဝယ်ပေးလို့ဆိုပြီးဝန်ဆောင်မှုပေးတဲ့ပွဲစားကုမ္ပဏီတွေကိုအရေးယူဖမ်းဆီးပြန်ပါတယ်။အဲ့ဒီလိုစီးပွားရေးလောကမှာကြီးလန့်စာစာဝရုံးသုံးကားဖြစ်နေတဲ့အချိန်မှာပဲမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ကကုန်သည်ဘက်နိုင်ငံတွေနဲ့ကုန်သွယ်တဲ့အခါဘာတာစနစ်ကျင့်သုံးရမယ်။ဘာတာ Transaction Arrangement BAT ကျင့်သုံးရမယ်လို့2024မေ28ရက်နေ့ကကြေညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်။ဘာတာစနစ်နဲ့ကုံသွယ်ရမယ်ဆိုတဲ့ထုတ်ပြန်ချက်ဟာအတော်ရဲစရာကောင်းပါတယ်။ဒီနေ့ခေတ်ဒီနေ့ကဘာကြီးက AI ခေတ် AI ကဘာကြီး AI ဆိုတာက Artificial Intelligence ကိုအတူောက်ခေါ်ဆိုကြတာပါ။ AI ဆိုတာဉာဏ်ရည်ဓုပေါ့။ကဘာကြီးကဉာဏ်ရည်ဓုကိုအသုံးချနေတဲ့ခေတ် AI ခေတ်ရောက်နေချိန်မှာမြန်မာနိုင်ငံမှာတော့နိုင်ငံခြားတိုင်းပြည်တွေနဲ့ကုံသွယ်ရေးလုပ်ရမှာဘာတာ Systemဘာတာစနစ်ကိုကျင့်သုံးရမယ်လို့ UMFCCI ကညွှန်ကြားချက်ထုတ်ပါတယ်။ဘာတာစနစ်ဆိုတာကတော့ရောင်းသူနဲ့ဝယ်သူကုန်ပစ္စည်းချင်းတိုက်ရိုက်ဖလှယ်တဲ့စနစ်ပါ။ဥပမာဆန်ရှိသူကအဝတ်အစားလိုချင်ရင်အဝတ်အစားရှိပြီးဆန်လိုချင်သူကိုတွေ့အောင်ရှာကအလဲအလှယ်လုပ်ကြရတဲ့စနစ်မျိုးပါ။ပြောရရင်ဘာတာစနစ်ဆိုတာလူသားသမိုင်းအစတမိုင်းပုံမြင်ခက်ကကုန်ဖလှယ်ကိရိယာတနည်းအားဖြင့်ကြာကံဖလေရေးကရိယာငွေကြေးဆိုတာမပေါ်ပေါက်သေးခင်ကကျင့်သုံးခဲ့တဲ့စနစ်ပါအလွယ်ဆုံးအရှင်းဆုံးပြောရရင်တော့ဘာတာစနစ်ဆိုတာကြောက်ခက်ကတုံးဆွဲခဲ့တာပါဘူဂျုံမှုကြီးမဲအောင်လိုက်ဥဆောင်တဲ့စစ်တပ်ကအာဏာသိမ်းတာ၃နှစ်ကြာချိန်မှာတော့မြန်မာနိုင်ငံဟာကုံသွေးရေးမှာဘာတာစနစ်ကိုကျင့်သုံးရတဲ့အခြေအနေကိုဆက်ရောက်လို့နေပါပြီကြောက်ခက်ကိုပြန်ရောက်သွားပြီလားလို့မေးရမလို့ဖြစ်နေပါပြီဘာကြောင့်ဒီလိုတွေဖြစ်ရတာလဲ BBC ကတော့အချက်၃ချက်ထောက်ပြပါတယ်ပထမအချက်ကစစ်ကောင်စီရဲ့အတင်းကျပ်စစ်မှုထမ်းခိုင်းတဲ့စစ်မှုထမ်းဥပဒေကြောင့်လို့ဆိုပါတယ်စစ်မှုမထမ်းလို့တဲ့လူငယ်တွေနိုင်ငံသားကိုအစုလိုက်ပြုံလိုက်ထွက်ကြတယ်ဒီတော့နိုင်ငံသားငွေဒေါ်လာလိုတော့ဝယ်ကြတယ်တစ်ဖက်မှာလဲလုပ်သားအင်အားဆုံးကျုံတော့ကုန်ထုတ်လုပ်ငန်းတွေကိုထိခိုက်တယ်ထုတ်ကုန်တွေရော့ကျလာတယ်ဒုတိယအချက်ကတော့နိုင်ငံသားပို့ကုန် export ကရတန်းတလောက်နီးနီးဖြစ်နေတယ်။ဒီတော့ပို့ကုန်ကဝင်ငွေမရဘူး။ဒါအပြင်နိုင်ငံခြားယင်းနှမြုံနှံမှုအစ်စ်တွေကလည်းဝင်မလာတော့ဘူး။ဒီတော့နိုင်ငံခြားငွေမရပြန်ဘူး။တတိယအချက်ကတော့ဈေးကွက်ကစကားဆဘိုးကချုပ်ကင်ထားတယ်။လုပ်ငန်းရှင်တွေရဲ့ပို့ကုန်ရငွေတွေကိုထိန်းချုပ်ထားပြီးပို့ကုန်ရငွေရဲ့65ရာခိုင်နှုန်းကိုစကားဆဘိုးပန်းကိုဒေါ်လာ2100ကျပ်နှုန်းနဲ့ပေးသွင်းရတယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာပို့ကုန်ကနေပြီးတွင်းကုန်ကများနေတယ်။ဒါကြောင့် ဒေါ်လာစီရွှေစီအပါဝင်အထွေထွေကုန်စည်နှုန်းတွေထိမ့်မနိုင်သိမ့်မရတက်တာလို့အချက်၃ချက်ကို BBC ကထောက်ပြပါတယ်ဒါအပြင်နေဆက်ကုန်သွယ်ရေးကျဆင်းသွားရတာဟာလေအရေးပါတဲ့အကြောင်းအချက်ဖြစ်တယ်ဆိုတာကိုလည်းမီဒီယာတွေမှာရေးသားထောက်ပြကြတာတွေ့ရပါတယ်2023အောက်တိုဘာ29ရက်နေ့မှာစတင်ခဲ့တဲ့မြောက်ပိုင်းညီနောင်၃ဘွဲ့ရဲ့တစ်တုံညာနှစ်ကွန်စစ်စင်ရေးနောက်ပိုင်းအဓိကကျတဲ့နေဆက်ကုံတွေလမ်းကြောင်းတွေကိုတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ ERU တွေကထိန်းချုပ်ထားတဲ့အတွက်နေဆက်ကုံတွေဟာ48ရာခိုင်နှုန်းကျဆင်းခဲ့တယ်လို့မြစည်းမသတင်းဌာနကရေးပါတယ်။အရင်နှစ်ကနေဆက်ကုံတွေပမာဏဟာအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိရာကဒီနှစ်မှာတော့684တန်းသာရှိတယ်လို့စကားဆက်စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဌာနရဲ့2024မေလ24ရက်နေ့ထုတ်ပြန်ချက်ကိုကိုးကားပြီးမြစီမကဖော်ပြပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီမံကိန်းဗန္ဒာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဦးတင်ထွန်းနိုင်ကတော့အခုလိုဒေါ်လာဈေးရွှေဈေးနဲ့ကုန်ဈေးနှုန်းတွေတက်နေရတာဟာစစ်ကောင်စီရဲ့အကန့်အသတ်မရှိငွေဆက်ကူတွေဘုံပေါ်လောရိုက်ထုတ်နေတာကြောင့်ဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုတဲ့အကြောင်းဘာမဘီဂျီကဇွန်လ3ရက်နေ့မှာဖော်ပြခဲ့ပါတယ်စစ်ကောင်စီဟာအာဏာသိမ်းချိန်ကနေ2024မေလအထိကြက်ငွေဘီလီယံပေါင်း3000ကျော်ရိုက်နှိပ်ထုတ်ဝေခဲ့စစ်တပ်ကအာဏာသိမ်းချိန် NLD အစိုးရလက်ထက်မှာနိုင်ငံခြားအရန်ငွေကြီးဟာအမေရိကန်ဒေါ်လာ 6.8 ဘီလီယံကျော်ရှိခဲ့တယ်လို့လည်းဝန်ကြီးဦးတင်ထွန်းနိုင်ကပြောဆိုတဲ့အကြောင်းဘာမဘီဂျီသတင်းမှဖော်ပြထားပါတယ်ကုံသွေးရေးမှာဘာတာစနစ်ကျင့်သုံးမဲ့အပေါ်ရန်ကုန်မြို့ကပို့ကုံသွင်းကုန်လုပ်ငန်းရှင်တဦးကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဘာတာစနစ်ကျင့်သုံးတယ်ဆိုတာဗျာပြောရရင်တမိုင်းဥပုံကြီးခေတ်ကလုပ်ခဲ့တဲ့ဟာကို globalization မှာခင်မာလာလုပ်တယ်ဆိုတော့စကားဆမှာစီးပွားရေးအကျက်အတည်းဘလောက်ကြီးနေတယ်ဆိုတာကိုပြနေတယ်ဗျာအဲ့တော့ဘာတာစနစ်ကျင့်သုံးတယ်ဆိုရင်နံပါတ်1အချိန်ပိုကုန်မယ်နံပါတ်1အခက်အခဲတွေပိုများမယ်နံပါတ်3ငွေကြေးကုန်ကြစီပိုများမယ်ဒီလိုစနစ်မျိုးဘာကြောင့်ကျင့်သုံးရလဲရှင်းတယ်စကားဆမှာငွေမာလို့ခေါ်တဲ့နိုင်ငံကြောင်အရန်ငွေကြေးလုံလုံလောက်လောက်မရှိတော့ဘူးဆိုတဲ့အတိတ်ပဲဒီလိုအခြေအနေမျိုးတည်နော်ဒီလိုအခြေအနေမျိုးမှာဘာသာစနစ်ကျင့်သုံးလိုက်တယ်ဆိုတာဒီနော်ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေရှောင်ကြရှားကြလို့လို့ပြောလိုက်တာနဲ့အတူတူပဲနော်အဲ့တော့ဘာကိုပြနေလဲဆိုတော့တိုင်းပြည်ရဲ့စီးပွားရေးအချက်အသေးဒီ net တဲ့ net ပြီးတော့ကျေပြန့်တဲ့ချက်ပြီးပြည်သူလူထုရဲ့ဒုက္ခတွေကပိုပြီးတော့ခါတီဆိုးဝါးလာမယ်ဆိုတာကိုပြလိုက်တာ
ကုံသွေးရေးမှာဘာတာစနစ်ကျင့်သုံးရင်ဈာကန်ကုမ္ပဏီရှာရပါမယ်ဒါကြောင့်အဆင့်တွေပိုများမယ်အချိန်တွေလည်းပိုကြမယ်ကုန်ကြမ်းစည်တွေပိုများလာမှာတေးကြပါတယ်ကုန်ကြမ်းဈေးတွေများလာရင်ကုန်စည်ဈေးနှုန်းတွေကလည်းတက်လာမှသာဖြစ်ပါလေ IT kit digital kit online ဝန်ဆောင်မှုခေတ်ကြီးမှာစကားစကားဘာတာစနစ်ကျင့်သုံးမယ်ဆိုတော့ငိုအားတဲ့ရေအတန်ဆိုရမလို့ပါပဲဒါဟာစကားစအနေနဲ့စီးပွားရေးကိုမကင်တွယ်တတ်ဘူးမစီမံနိုင်ဘူးဆိုတာကိုတက်တည်ပြလိုက်တာလည်းဖြစ်ပါလေဒါကြောင့်လဲစီးပွားရေးပညာရှင်ပမောက်ခတ်ဒေါက်တာမြတ်မောင်ကမြန်မာပြည်ဆင်းရဲတွင်သို့သွားရလမ်းတဘာမာရုတ်တူပိုဗာတီဆိုတဲ့စာအုပ်မှာမြန်မာစစ်ဘုတ်ချုပ်တွေဟာတိုင်းပြည်ရဲ့စီးပွားရေးကိုခွစီးထားတဲ့ဓမြကြီးတွေတဲ့တိုင်းပြည်ကိုသာချမ်းသာအောင်မလုပ်တတ်ကြတာသူတို့မိသားစုတွေကိုတော့ကြီးကြီးတဲ့ချမ်းသာအောင်လုပ်တတ်ကြတယ်လို့ရေးသားခဲ့ပါတယ်ခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဖြည့်သွင်းနိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်မြန်မာ့ဘေးစားကဏ္ဍကိုမကြခင်မှာထုတ်လွှင့်ပေးပါပါအခုတစ်ခါတော့မြင်ကွင်းကျဲမှတ်စုများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ကရင်ပြည်နယ်မြောက်ပြည်မြို့ကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်ဖို့စစ်ကောင်စီဟာအောင်စရာစစ်စင်ရေးကိုလက်နက်ချီပြီးတော့ပြုလုပ်ခဲ့ပါတယ်စစ်ကောင်စီစစ်ကြောင်းနဲ့အင်အားပြုံးတိမှုအခြေအနေတွေကိုတော့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျဲမှတ်စုမှာဖော်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာထိုင်းနယ်စပ်ကမြဝတီမြို့ကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်ဖို့အောင်စီရဆိုတဲ့စစ်စင်ရေးနဲ့စစ်ကောင်စီကကြိုးပမ်းနေကြတာ လနဲ့ချီကြခဲ့ပါပြီ။ဒါပေမဲ့တရားထောင်ချီပါတဲ့အဲ့ဒီစစ်စင်ကြီးဟာအခြေအနေမလဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီးအခုတစ်ပတ် ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုမှာအချက်အလက်အခြေပြုပြီးသုံးသပ်ဖော်ပြသွားပါမယ်။စစ်ကောင်စီဟာနေချားဆောင်တက်လက်ထဲပေးထားရတဲ့မြဝရီမြို့ကိုအပြည့်အဝပြန်လဲစစ်စင်ရေးတရက်ဖော်ဆောင်ပြီးကြိုးပမ်းနေပါတယ်။စစ်စင်ရေးအမည်ကိုတော့ကုန်းမောင်ဘရင်အလောင်းမင်းတရားရဲ့နာမည်အောင်စီရလို့ပေးထားပါတယ်။ကရင်နဲ့မွန်ပြည်နယ်အခြေစိုက်တပ်ရင်းတပ်မတွေအပြင်ရှမ်းပြည်နယ်အခြေစိုက်တပ်မ55ရဲ့တပ်သားတွေကိုပါခေါ်ထားပါတယ်။တပ်မ55ရဲ့တပ်ရင်းတွေအပြင်အရင်တပ်မမှုဟာလောက်ကင်တိုက်ပွဲတွေမှာတပ်ရင်းလိုက်လက်နက်ချခဲ့ပူပါတယ်။လက်နက်ချအစင်လာရှိတဲ့တပ်မ55လက်အောက်ခံတပ်ရင်းတွေကိုကရင်ပြည်ကိုထပ်ဖို့ရာကထူးခြားပါတယ်။စစ်ကောင်စီကတော့ကရင်ပြည်နယ်မှာအောင်စီရအမည်နဲ့စစ်စင်ရေးဖော်ဆောင်တာမျိုးမရှိဘူးလို့ညင်ထားပါတယ်။အောင်စီရစစ်စင်ရေးဟာတလကျော်ကြာလာပေမဲ့စစ်ရေးရည်မှန်းချက်ဖြစ်တဲ့မြဝတီမြို့နာကိုမကန့်နိုင်ခဲ့ပါဘူး။အောင်စီရစစ်ကြောင်းဟာကော့ဂရိတ်မြဝတီအာရှလမ်းတစ်ကိုတုံးပြီးထိုးစစ်ဆင်နေပေမဲ့ရှေ့မတူးနိုင်ပဲလမ်းခုလက်မှာတန့်နေပါတယ်။မြဝတီနဲ့မိုင်20ဝေးတဲ့တော်တော်ရေတကုန်ကနေရှေ့ဆက်မတူးနိုင်ပဲဖြစ်နေတာပါ။ပုံမှန်အားဖြင့်ကော့ဂရိတ်ကနေမြဝတီကိုသွားဖို့တနာရီနီးပါးသာကြာမြင့်ပါတယ်။စစ်ကောင်စီစစ်ကြောင်းကတော့နှစ်လနီးပါးကြာလာပေမဲ့မြဝတီမြို့ထိမရောက်နိုင်ပဲပြိမ့်မိနေတာပါရှေ့တိုးမရတဲ့စစ်စင်ရေးတွေနဲ့အတူစစ်ကောင်စီရဲ့အင်အားပြုံးတိမှုတွေကလည်းသူ့ဖို့ကြီးမားတဲ့ပြဿနာဖြစ်နေပါတယ်စိတ်ဓာတ်ပြက်ပြားနေသလိုနေမြေလဲမကျွမ်းကျင်တဲ့တပ်မ55ကိုကရင်ပြည်နယ်ပို့ရတဲ့အထိဖြစ်နေတာကလည်းစစ်တပ်မှာအင်အားရုတ်ရော့နေတာကိုပြသနေတာပါဒါပေမဲ့စစ်တပ်အင်အားရုတ်ရော့မှုကိုပြန်လည်ဖြည့်တင်းဖို့စစ်ကောင်စီဟာနှီးမျိုးစုံနဲ့လှုပ်ဆောင်နေပါတယ်။ပြည်သူစစ်မှုထမ်းဥပဒေအောက်ကနေတင်နန်းပေးနေတာလဲဇွန်လအထိတတိယအထုပ်အထိရှိလာပါပြီ။အပတ်စဉ်တစ်ခုကိုလူဦးရေ9000ခေါ်ယူဖို့ရည်မှန်းတာကြောင့်အခုဆိုတပ်သားတဲ့15000လောက်အထိစုဆောင်းနိုင်ခဲ့ပွဲရှိပါတယ်။အခုနှစ်ဇွန်လအတွင်းမှာလဲအငိမ့်စားတက်အရာရှိ1400ကျော်ကိုနေပြည်တော်စီဆင့်ခေါ်ခဲ့ပါတယ
် ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်းလွန်ပေးနေပါတယ်အခုတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမအေးတန်လာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဥပခါဆိုတဲ့သောရရှင်ကမြန်မာပြည်ကအမှန်သတင်းတွေအတွက် VOE ကိုပဲအားကိုးနေရပါတယ်။ဟိုဘက်ကသတင်းတွေကိုမယုံရပါဘူးလို့ရေးလာပါတယ်။နိုင်မနာဆိုတဲ့သောရရှင်ကသတင်းမှန်တွေအထူးသတင်းတွေထုတ်လွှင့်ပေးလို့ VOE အထူးကျေးဇူးပါ။သတင်းလေးတွေနားထောင်ရတာအားရပါတယ်။သတင်းတလေတွေလည်းထုတ်လွှင့်ပေးပါနော်တဲ့။ဟုတ်ကဲ့ပါ။နောက်ဆုံးရသတင်းတွေကိုကျွန်တော်တို့နေ့စဉ်တစ်နေ့သုံးချိန်ထုတ်လွှင့်ပေးနေပါတယ်နော်။Ring ဆိုတဲ့သောရရှင်ကတော့ VOE ကို internet line မရှိတဲ့နေရာမှာဆိုရင် radio နဲ့ပဲအမြဲတမ်းနားဆင်ဖြစ်ပါရဲ့ဗျာ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။ဥချောင်မြင့်ဆိုတဲ့သောရရှင်ကလည်း internet ခက်ခဲတဲ့ကြားကနေမျိုးစုံနဲ့စူးစမ်းကြည့်ရှုနားဆင်နေရပါတယ်တဲ့။ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်ရှင်။ tomorrow view messenger ကို share ရေးပြီးတော့သတင်းတို့သတင်းချုပ်လေးတွေရိုက်ယူခြင်းပါတယ်ဆိုပြီးတော့ email သတင်းတော်ပေးပို့လာတဲ့သွားရှင်တွေကိုတစ်ခုမှခြင်းပါရယ်နော် email လိပ်စာတခြားထည့်ပေးလိုက်ပါရှင်ကျွန်တော်တို့ email သတင်းတော်ပို့ပေးလိုက်ပါမယ်ကျေးဇူးတင်ပါတယ် Samsung ဆိုတဲ့သွားရှင် messenger မှာ mail လာတာကတော့ North Zone ရဲ့ vlog Facebook page မရှိဘူးလားသိခြင်းပါတယ်ဟုတ်ကဲ့ပါ North Zone vlog ကဒီတဲ့ Facebook စာမျက်နှာတော့မရှိပါဘူးနော်viewing facebook စာမျက်နှာမှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ပေးပါရရှင်။အဲ့ညမှာတော့ပြည့်ချင်းနိုင်ပါတယ်။ကျွန်တော်တို့တင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ Russian တွေပြန်ရေးလာကြတယ်မှတ်ချက်တွေဒီတစ်ပတ်ဝေမျှပေးသွားခြင်းပါတယ်။ဒုံးသိအောင်ဆိုတဲ့ Russian ကတော့ရခိုင်ပြည်စစ်တွေမျိုးရဲ့အနားမှာရှိပြန်ပြူရွာကကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ရေးလာတာပါသူကဘိုးချုပ်ဆောင်မင်းထွန်းကငင်းပယ်တယ်ဆိုတော့အဲ့ဒီပြန်ပြူရွာမှာစစ်ကောင်စီစစ်တပ်ကဒီအရက်သားတွေကိုတပ်ဖြတ်တဲ့ကျူးလွန်မှုမလုပ်ပါဘူးဆိုပြီးတော့ဘိုးချုပ်ဆောင်မင်းထွန်းကငင်းပယ်တဲ့တဲ့ဖြစ်ပါတယ်ဒီတော့ရှင်ကဘိုးချုပ်ဆောင်မင်းထွန်းကငင်းပယ်တယ်ဆိုတဲ့တဲ့တဲ့ကိုကျွန်တော်ပြည်သူတယောက်အနေနဲ့လက်မခံနိုင်ပါဘူးဗျာပြန်ပြူရွာရဲ့ရွာကန်သူရဲ့အတန်ဖိုင်ကျွန်တော်မှရှိပါတယ်ဖြစ်နိုင် view တဲ့င်းမှာကဘာကတရားဖော်ပြပေးစေချင်ပါတယ်တရရှင်တရားရေးလာတာဖြစ်ပါလေပြီးခဲ့တဲ့တရင်တပတ်နှစ်ပတ်အတွင်းမှာမြန်မာနိုင်ငံမှာတော်တော်လေးကြေရရိုက်စီတဲ့တရင်ကတော့မြန်မာနိုင်ငံမှာရွှေဈေးဒေါ်လာဈေးတွေနဲ့ပတ်သက်တဲ့တရင်ဒေါ်လာဈေးတွေနဲ့ပတ်သက်ပြီးတော့အဖန်စီတရင်တွေဖြစ်ပါတယ်နော်မြန်မာနိုင်ငံမှာရွှေဈေးမတည်ငြိမ်အောင်လုပ်တယ်ဆိုရဲဆွဆွဲခြင်းနဲ့လူတချို့ကိုဖမ်းဆီးစစ်ဆေးနေတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပေမဲ့ရွှေဈေးကလည်းကျသွားတာမျိုးမရှိပါဘူး။ရွှေဆိုင်ပိုင်ရှင်ပါဝင်ရွှေလုပ်ငန်းနဲ့ဆက်နွယ်သူတချို့လည်းတိမ်းရှောင်နေကြတာဖြစ်ပါရဲ့။ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေမှာနတိမင်္ဂလာဆိုတဲ့သတင်းရှင်က
မတည်ငြိမ်တဲ့အချိန်မှာကုန်တယ်ဘဝကစွန်စားရလွန်အားကြီးပါတယ်။ဈေးကွက်ကသူ့သဘောသူ့ဘာသာသူပဲသတ်မှတ်သွားတာဈေးကွက်ကိုအမိတ်ပေးရင်အကြက်ကန်ရင်ဈေးကွက်ပြက်တာပါပဲအဲ့ဒီမှာမှောင်ကိုဈေးကွက်ကြီးပေါ်လာပါလိမ့်မယ်လောက်ကြပေါ့အခုလဲအစင်ပြေနေကြတာမှမဟုတ်တာကိုအတုံးမကြတိုင်းသူများပြဿနာရှာတာကတော့တကယ့်ကိုလူမဆန်မှုပါ
တန်းထွန်းဆိုတဲ့သရရှင်ကတော့ပညာမဲကတော့အကျဉ်းရံအေးယူလိုက်ရင်ရပြီလို့လူပိန်တွေတွေ့တတ်တယ်တဲ့ပညာနဲ့ဆင်ခြင်စဉ်းစားနိုင်မှုအားနဲ့ဘရင်ကိုတက်ရင်ဘရင်လုံးလို့ရတဲ့ခင်မမဟုတ်တာအုံနောက်က21ရာစုအထီတီတိုင်းပါပဲတဲ့အဲ့လိုအမျော်မြင်ခြင်းငယ်လို့လည်းမြမကြီးမှာမှောင်ခိုစေးမှောင်ခိုလုပ်ငန်းတွေကြီးထွားလွှမ်းမိုးခဲ့တာပါလို့ရေးလာပါတယ်သရရှင်တယောက်မိုက်ကယ်ဂျော်ကမေးလာတာကတော့90အောက်ထိဆင်းနိုင်သေးလားဗျာတဲ့သူရည်ညွှန်းတာရွှေဈေးသိန်း90ဖြစ်ပါတယ်အဲ့တော့ရှင်တရားဝင်ပြီးတော့ပြောထားပါရဲ့သူကိုအနာကက်ဆိုရဲတော့ရှင်မ
မစင်းပါဘူးမြမယူမတက်ပြီးပြန်စင်းတာတခါမှမရှိပါဘူးအခုကတော့တနက်ပြပြီးရွှေကုံတွေတွေကိုဖမ်းလို့သာဈေးကြတာကြလေခဏပဲတဖြည်းဖြည်းပြန်တက်မှာပါကို90ကလေးက60ရောက်မယ်ပြောထားတာဒီနှစ်တည်းကိုမထင်ထားတာကအဲ့လောက်မြန်မယ်မှန်း90အကိုထီရောက်ပြီမဲ့60တော့မရောက်ခဲ့ဘူးကိုထင်တာကဒီနှစ်တည်းအသေးစားပေါက်ရောက်မယ်အရန်မြန်ရင်7လ9လပိုင်းလို့ထင်ထားတာအခုဖမ်းလိုက်လေခဏပါတေချာပေါက်ပြန်တက်မှာပါ52သိန်းပေါက်တယ်ဆိုတာဘယ်ဆိုင်ဝယ်လို့ရလို့လဲပြန်တက်မှာစိတ်ချသူတို့အဖကဘလောင်နဲ့ဘလောင်မြန်မာကျပ်ငွေတွေရိုက်ထုတ်ထားမှန်းမသိဘူးအဲ့တော့ပြန်တက်မှာပဲလေ US ရွေးကောက်ပွဲနီးလို့ Wall Street ဈေးတက်ရင်တေချာပေါက်ပြန်ငိုးတက်မှာ
ဝင်းဆိုးဆိုတဲ့တော်ရှင်ကရွှေဈေးတက်ကြကျန်းတာကိုရွှေဆိုင်တွေကဘယ်ကြိုက်မှာတော့ငိမ့်မသူတို့စားရတာအယောင်းဝယ်ပို့ဖြစ်တာလေအရင်ငါးဘိတ်တာလက်ဝယ်ရှိရဲ့ရွှေဆိုင်လေးဘိတ်တာပဲရှိတော့ရဲ့အစိုးရကနားမလဲတော့မယောင်ရစီလူတာပါပဲလို့ဆိုလာပါတယ်သူ့လိုပဲရေးလာနားထောင်တော်ရှင်တက်ကမင်းမင်းဖြစ်ပါလေ
နောက်ဆိုရင်ကျက်ဥဈေးတက်တာကျက်မွေးမြူရေးတမားကြောက်ဆိုပြီးအဖမ်းခံရလိမ့်မယ်ဆန်ဈေးတက်တာလေတမားတွေအထွက်တူးအောင်မလုပ်လို့ဆိုပြီးလေတမားတွေကိုလိုက်ဖမ်းမယ်လေတွေလိုက်သိမ်းမယ်ငါးစည်းတက်တာရေလုတ်သားတွေငါးမိအောင်မဖမ်းနိုင်လို့ဆိုပြီးပင်လယ်ပြင်မှာရေလုတ်သားတွေကိုရှာဖမ်းမယ်အဲ့လိုတွေဖြစ်လာမှာနော
်ဒါကတော့ဒီဖမ်းဆီးမှုကနေပြီးဒီဈေးတွေအပြောင်းလဲဖြစ်မှာမဟုတ်ပါဘူးအုပ်ချုပ်သူတွေရဲ့စီးပွားရေးဖြူဟာမှားနေလို့ဖြစ်ပါတယ်ဆိုရေးလာကြတာပါဒါပေမဲ့သောရရှင်တယောက်ကတော့ဒီလိုဖမ်းဆီးတာကိုထောက်ခံပုံရပါတယ်ကဘာကျော်ဆိုတဲ့သောရရှင်မှာ
မလုံရင်လည်းမလုံနဲ့လုံရင်လည်းထိထိမိမိလုံပါကုန်စည်နှုတ်နေကြောက်ပြည်သူတွေထမင်းငတ်တော့မယ်သိန်း90အထက်ရောင်းတဲ့ဆိုင်ပြည်သူပိုင်သိမ့်လိုက်ပါလားဘယ်ကောင်းမှဈေးတက်ရင်မှမဟုတ်တော့ဘူးလေ
ဘသူမှဈေးမတက်ရအောင်ပြောဖြုတ်ပါဆိုတဲ့ဒီသွားရရှင်ရေးလာတာကိုတော့လက်ရည်ချိုဆိုတဲ့သွားရရှင်အခုလိုမျိုးပြန်ပြီးတုံ့ပြန်လာပါတယ်
။အဲ့ဒါလို့ဖမ်းလိုက်တာနဲ့ကြာသွားတာမှမဟုတ်တာ။စာမတင်ခဲ့ရဘူးလားရှင်။ငွေကြေးတန်ဖိုးကကျနေလို့ကိုတန်ဖိုးကကွာလာတာပါနော်။ရွှေဈေးကတကဘာလုံးတက်တယ်။တခြားအတိုင်းမီကငွေကတန်ဖိုးရှိလို့တိတ်ပြီးတော့မသိသာတာပါ။ဒီကပတ်စံကအိမ်သာ30ခုဖြစ်နေပြီလေ။အုံနှောင်မရှိ၊လုံနိုင်စွမ်းမရှိပညာမရှိဘဲနဲ့လိုက်ဖမ်းနေတာနဲ့ပြေလည်နိုင်တာမျိုးမဟုတ်ပါဘူးနော်
။ဒါကတော့မြန်မာနိုင်ငံမှာရွှေဈေးငွေဈေးအဆမတန်တက်လို့ဒီဈေးတွေနဲ့ပတ်သက်ပြီးတော့လူတွေကိုလိုက်ပြီးတော့စစ်ကောင်စီကဖမ်းဆီးတာနဲ့ပတ်သက်ပြီးတော့သတို့ရှင်တွေသူတို့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံကဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးခြင်းနဲ့ဆိုရင်တော့ကျမတို့ view ကိုအီးမေးလ်ဒါမှမဟုတ် Messenger ဒါမှမဟုတ်လည်းအခုလိုသတင်းတွေအောက်မှာမှတ်ချက်တွေလာပြီးတော့ရေးသားနိုင်ပါတယ်နော်။ရရှိနေအားလုံးကိုကျေးဇူးတင်ပါတယ်တို့ရရှိနေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သတို့ရှင်တွေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမပေးစာကဏ္ဍကိုမဟိတနာကျော်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဒီနေ့ညအတွက်နောက်ဆုံးကြန့်ရှိတဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဂျာမနီကတက္ကသိုလ်တစ်ခုဟာ E. coli bacteria တွေတုံးပြီးတော့ Euro 2024ဘောလုံးပြိုင်ပွဲအတွက်ပွဲစဉ်အကျိုးခန့်မှန်းချက်တွေထုတ်နေပါတယ်ဂျီလီနိုင်ငံကသဘောပေါက်ပွဲကျင်ထိန်းသိမ်းသမားတွေဟာစွန့်ပစ်ထားတဲ့သဘင်တွေကိုသုံးပြီးတော့ရေထဲရောက်သွားတဲ့ရေနံစည်တွေကိုတန့်စင်ပေးနေပါတယ်ဒီလိုကဘာလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ညံ့တဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံမှာလာမယ့်ယူရို2024ဘောလုံးပြိုင်ပွဲအတွက်ဂျာမနီတပ်တော်တစ်ခုဟာဤကိုလိုက်ဘက်တီးရီးယားတွေနဲ့ပွဲစဉ်အကျိုးခန့်မှန်းချက်တွေထုတ်နေပါတယ်အခုစမ်းသပ်ချက်မှာတော့စကော့လန်ဘက်မှာဘက်တီးရီးယားတွေကပိုပေါက်ဖွားနေတဲ့အတွက်ဂျာမနီအသင်းရဲ့ကစားမဲ့အဖွဲ့အစည်းမှာဂျာမနီကအားသာနေတယ်လို့ခန့်မှန်းချပါတယ်။သတိဆန်တွေကိုရှေ့ဖြစ်ဟောဆရာအနေနဲ့အသုံးပြုပြီးဘောလုံးပွဲခန့်မှန်းချက်ထုတ်တာအဆန်းတော်မဟုတ်ပေမဲ့လည်းဘောလုံးကွင်းပုံစံဖန်တီးထားတဲ့တက်ခွဲခန်းသုံးဘက်တီးရီးယားမျိုးရဲ့ပလတ်စတစ်ပြားတွေထဲမှာဘယ်အသင်းနိုင်မလဲဆိုတာကိုခန့်မှန်းနေတာပါ။ဂျာမနီနဲ့စကော့လန်အလံပုံတွေနဲ့ဂိုးတိုင်ပုံတွေရေးဆွဲထားပြီးဘက်တီးရီးယားပိုးပေါက်ဖွားတဲ့ဘက်ကဂိုးပိုသွင်းခံရလိမ့်မယ်ဆိုပြီးယူဆခံမှန်းထားတာပါ။ဂျာမနီဘောလုံးအသင်းအနေနဲ့လက်တလောပြိုင်ပွဲရလဒ်တွေအရနောက်ဆင့်တွေမတက်ခဲ့ရင်လည်းတခြားအသင်းတွေအတွက်ရလဒ်တွေကိုခံမှန်းရမှာဒီဘက်တီးရီးယားတွေကိုတုံနိုင်ပါတယ်။
အခု E. coli ဘက်တီးရီးယားတွေဟာလူရဲ့ဥထဲမှာတွေ့နိုင်တဲ့ဘက်တီးရီးယားတွေဖြစ်ပြီးလူကိုအန္တရာယ်မပေးနိုင်တဲ့အမျိုးအစားလည်းဖြစ်ပါတယ်။အခုဘက်တီးရီးယားတွေရဲ့ခန့်မှန်းချက်မှန်မှန်ကတော့လာမယ့်ဇွန်လ14ရက်နေ့ဂျာမနီနိုင်ငံမြူးနစ်မြို့မှာကျင်းပမယ့်ဖွင့်ပွဲမှာမြင်တွေ့ရမှာပါရှင်။
ချီလီနိုင်ငံကသဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတွေဟာစွန့်ပစ်ထားတဲ့စပိန်တွေကိုသုံးပြီးရေထဲရောက်သွားတဲ့ရေနံတွေကိုတန့်စင်ပေးနေပါတယ်။ချီလီမှာရှိတဲ့ Matter of Tres Parajita အဖွဲ့ကဖန်တီးထားတဲ့ဒီနီလန်းဟာစကားအိတ်ထဲမှာစပိန်မွှေးတွေခွေးမွှေးတွေကိုထည့်ပြီးမြစ်ထဲချောင်းနဲ့ကန်တဲနဲ့ရေစင်းပေါက်ကရေနံတွေကိုတန့်စင်ပေးနေတာပါ။စပိန်မွှေးတွေဟာသဘာဝအပေါက်ကလေးတွေပါတဲ့အတွက်ဆီတွေကိုစုပ်ယူနိုင်ပြီးလေးလံတဲ့တက်တူတွေနဲ့ဘက်တီးရီးယားတွေကိုပါတန့်စင်နိုင်တာပါ။အလေးချိန်စပင်1ကီလိုဟာရေနံ5လီတာကိုတန့်စင်နိုင်တယ်လို့ချီလီပရာဟိတအဖွဲ့ကအထွေထွေမန်နေဂျာကပြောပါရယ်။အဲ့ဒီအဖွဲ့ရဲ့နောက်ထပ်လုပ်ငန်းတစ်ခုကတော့စပင်မွှေးတွေကိုဖြာလိုရက်ပြီးညကြီးအစိုးတက်ကိုထိန်းတဲ့လုပ်ငန်းဖြစ်ပါရယ်။အဲ့ဒီလိုထိန်းထားနိုင်တဲ့အတွက်အငွေ့ပြန်တာနဲ့ရေသွင်းဆိုင်ပြိုးတာမှရေကိုချွေတာနိုင်တာပါ။ချီလီနိုင်ငံတဝန်းစပင်ညှက်ဆိုင်တွေကစပင်တွေကိုရယူပြီးတော့အခုလိုနီလန်းနဲ့တန့်စင်မယ်ဆိုရင်လူတစ်ယောက်ရဲ့စပင်ဟာရေလီတာ2000အထိတန့်စင်နိုင်ပါ रे ခမညာ
မေဂန်ပြောင်စုမှာဖတ်ပေါ်နေတဲ့စီကေတာပြည့်မျိုးနွယ်ဝင်အကောင်လေးတွေကိုခုဆက်တဲ့မှုတစ်မျိုးကြောင့်လိမ့်စိတက်ကြွတဲ့ဇွန်ဘီဖုတ်ကောင်လေးတွေအဖြစ်ပြောင်းသွားစေတယ်လို့ရှီကာဂိုမြို့ဖီးပြရိုက်ကကြွမ်းကျင်သူတွေကပြောပါတယ်အကောင်အားလုံးရဲ့စုစုပေါင်း10ရာခိုင်နှုန်းလောက်ကူးစက်ခံရလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားပြီးဒီမို့ကူးစက်ခံရတဲ့အကောင်လေးတွေဟာတွေးသမျှအကောင်နဲ့မိလိုက်ဖို့ကြိုးစားတာပါ73နှစ်နဲ့18နှစ်ကြာမှတခါထွက်လာတတ်တဲ့ဒီအကောင်လေးတွေဟာအခုဆိုရင်နားညုံနေမှာကပဲစိတ်ကိုပြောင်းလဲစေပြီးလိမ့်စိတ်တက်ကြွတဲ့အဖြူရောင်မှုတစ်မျိုးကူးစက်ခံနေရတာပါဒီမို့တစ်မျိုးဟာစီကေတာရဲ့ဝမ်းပိုင်းနဲ့လိင်္ဂါစိတ်ပိုင်းနာကိုကူးစက်တာဖြစ်ပြီးတော့လေဆက်ဆန်တဲ့အခါတကောင်နဲ့တကောင်ကူးစက်တာဖြစ်ပါတယ်။ဒိုက်ဖီဂီတာတွေအထက်ကတော့လင်္ကာတဆင့်ကူးစက်တဲ့ယောဂါလို့ခေါ်ဆိုနိုင်ပြီးလူတွေကတော့ကူးစက်နိုင်တာမျိုးမရှိသေးတာကြောင့်စိုးရင်စရာမရှိဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင
်။ထူးခြားဆန်းပြသတင်းများစီစဉ်ကိုကိုငိမ့်ချန်တဲ့မက်ခင်ဖြူရီတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမှာမြန်မာဘာသာစီစဉ်တွေကိုည10:00နာရီဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတလဲကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဘူဂျောပပါလီမန်ရုပ်ောက်ပွဲအတွက်အဖွဲ့ဝင်နိုင်ငံ20ကမဲ့ယုံနေမှာဒီကနေ့ဇွန်လ9ရက်နေ့မှာမဲပေးနေကြပါပြီ။ဒီရွက်ကောက်ပွဲက EU ရဲ့နိုင်ငံရေးရည်တည်ချက်ကိုလက်ရပဲရင်သွားစေနိုင်ပြီးကမ္ဘာစည်းဝါးအင်အားအကြီးဆုံးကုန်သွယ်ရေးအုပ်စုကြီးရဲ့အနာဂတ်ကိုလည်းလက်ရှိအခြေအနေကနေလမ်းကြောင်းပြောင်းသွားစေနိုင်ပါတယ်။ဥရောပပါလီမန်အမတ်နေရာ920အတွက်မဲပေးနေကြတာမှာမက်ဆန်နာရှင်အနေနဲ့ယူကရိန်းစစ်ပွဲရွှေပြောင်းချစ်ချနေထိုင်သူများအရေးဥရယာတီပြောင်းလဲမှုရဲ့လက်သမားတွေအပေါ်ကြေရိုက်မှုစတဲ့အကြောင်းအရာတွေကထိတ်တန့်ကပါဝင်နေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်130ကျော်ကိုဒီကနေ့ပဲနေရပြန်လွှဲပြောင်းပြလိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာဖော်ပြပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်134ယောက်ကိုဒီကနေ့အစောပိုင်းမှာပဲကောက်ဆက်စ်ဘဇာခရိုင်ကနေမြန်မာရေးတပ်သင်းမော့ကိုပို့ဆောင်ပေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်နဲ့အုပ်ချုပ်ရေးအာဏာပိုင်တွေကိုကိုးကားပြီးသတင်းတွေမှာဖော်ပြပါတယ်မနေ့ကမြန်မာတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေတွေ့ဆုံခဲ့ပြီးဒီကနေ့လွှဲပြောင်းပေးခဲ့တာလို့လည်းပြောပါတယ်ခင်ဗျာမြန်မာနိုင်ငံသားတွေထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းတွေဝယ်ယူမှုအပေါ်စစ်ကောင်စီကစစ်စစ်အရေးယူမှုတွေလှုပ်ဆောင်လာတဲ့အတွက်အခုနှစ်ရဲ့ဒုတိယနဲ့တတိယလေးလပတ်တွေအတွင်းအယောင်ကျသွားနိုင်တယ်လို့ထိုင်းနိုင်ငံကွန်ဒိုလုပ်ငန်းများလုပ်ငန်းရှင်အသင်းကပြောပါတယ်မြန်မာစစ်ကောင်စီရဲ့ကန့်သတ်ချက်တွေထွက်လာပြီးတဲ့နောက်မှာထိုင်းဘတ်ငွေ1ဘီလီယံတန်ဖိုးရှိတဲ့ဝယ်ယူပြီးသားကွန်ဒိုတိုက်ခန်းတွေအေပြည်နယ်မြေလားအတွင်းမှာဆိုင်းငံ့ထားရတယ်လို့ပြောပါတယ်ခင်ဗျာ
ရင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ရှင်းပြပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရင်မှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းတဲ့ DM1 လို့ဖြစ်ပါတယ် View American အတန်ရဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတုံမီတာ32 kHz 9303ညနဲ့9383ညလိုင်းတုံမီတာ51 kHz 5885နဲ့လိုင်းလံမီတာ190 kHz 7905တို့ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program